Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာဒေါက်တာရှင်များရှင်ဗီအမေရိကန်တန်ကနေ2024ခုနှစ်ဇွန်လ25ရက်နေ့အင်္ဂါညပိုင်းဗီအမေရိကန်မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio စီစဉ်တွေကို light to meter 3251တို့အပြင် light lab meter 190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလိန်မာကတောင်းဝင်အစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင
်မင်္ဂလာညကျွန်မတို့တက်ရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုအလိန်မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel ရဲ့ကြောင်းတိုက်ခိုက်မှုကြောင့် Hamas အဖွဲ့နိုင်ငံရေးဌာနအကြီးအကဲမိသားစုဝင်တွေတိုက်ဆုံခဲ့ပါတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့မြန်မာစစ်ကောင်စီအရာရှိတို့တိုက်ဆုံခဲ့ရဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။မောင်နှမမျိုးကကမ္ဘာစားနေခါအစီအစဉ်ရဲ့ဂိုဒေါင်လူရဲ့ဖြည့်ဆည်းခံရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့သတင်းပြပုတ်ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကမြပလီကမ်းခြေဘက်မှာတော့စစ်ကောင်စီနဲ့အေတပ်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ
်ဘီလင်လာမှာတော့တိုက်ပွဲပြင်းထန်ဖြစ်နေတယ်မြပလီမြို့မှာလေပြင်းပြင်းထန်ထန်ဆိုတာလေအဲ့လိုလင်းခုနောက်ကဆိုဂျက်ဖိုက်တာလင်းပြန်လာတယ်တက်ပြီးတော့ဘုံကျဲတဲ့အတန်းကြရတယ်
မျိုးကန်တူကပြောပြသွားတာပါဒီကြောင့်သတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်မြောက်ပိုင်းဘက်ကတိုက်ပွဲအခြေအနေအပောင်းဝင်ကုံစင်းနှုံထိန်းချုပ်မှုတွေကြားကစားသုံးကုန်ပစ္စည်းတွေရှာပါတာနောက်နိုင်ငံရေးအကျဉ်းသားယာနဲ့ချီထောင်ပြောင်းရွှေ့တဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပြပုတ်ချက်တွေကိုနားဆင်ရမှာပါဒါရနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်နောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရီကိုမတင်ဆက်ပေးခဲ့အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင
်။ဂါဇာမြောက်ပိုင်းမှာအစ္စရေးဘက်ကဒီကနေ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ဟာမတ်စ်အဖွဲ့ရဲ့ကာတာအခြေစိုက်နိုင်ငံရေးဌာနအကြီးအကဲအစ္စမေဟာနီယာရဲ့မိသားစုဝင်10ဦးသေဆုံးခဲ့ရတယ်လို့ဒေတာရင်းတာဝန်ရှိသူတွေနဲ့မိသားစုဝင်တွေကပြောပါတယ်ဒီတိုက်ခိုက်မှုဟာဂါဇာမြို့အနောက်ဘက်မှာရှိတဲ့ရှက်တီဒုက္ခသည်စခန်းမှာရှိတဲ့နေအိမ်တလုံးကိုထိမှန်ခဲ့တာပါ။ဟာမတ်စ်နိုင်ငံရေးဌာနအကြီးအကဲဖြစ်သူရဲ့သား3ဦးဟာလည်းဂါဇာစစ်ပွဲအစောပိုင်းမှာတည်ဆုံခဲ့ကြရပါတယ်။အစ္စရေးစစ်တပ်ကတော့အောက်တိုဘာ9ရက်အစ္စရေးပေါ်တိုက်ခိုက်မှုမှာပါဝင်ပတ်သက်သူဟာမတ်စ်စစ်သွေးကြွေတွေအုံပြုနေတယ်လို့ဆိုတဲ့ဂါဇာမြောက်ပိုင်းရှက်တီဒုက္ခသည်စခန်းနဲ့တခြားနေရာကအဆောက်အုံတွေကိုပစ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်ကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲရှေးယူဆွေးဘာသာရေးအကြောင်းကအကြောင်းသားတွေစစ်မှုထမ်းမှုတွေအစ္စရေးတရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ရှီယူဆွေးနိုင်ငံရေးပါတီနှစ်ခုရဲ့ထောက်ခံမှုကိုအားထားနေရတဲ့ဝင်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုအဆိုရအတွက်လည်း PR ဖြစ်လာခဲ့ပါတယ်ရှင်
နိုင်ငံနယ်ဇက်မှာရှိတဲ့ရုရှားမြို့၃မြို့ကိုယူကရိန်းကညဘက်မှာ drone ယာဉ် 30 နဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကမနေ့တနင်္လာနေ့ကပြောပါတယ်။ Belgorod ဒေသမှာ drone ယာဉ် 26 ခုကိုပစ်ချနိုင်ခဲ့ပြီးတော့ Voronezh ဒေသမှာတော့နောက်တစ်ခုကိုပစ်ချနိုင်ခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ drone တွေပြက်စီးပြီးတော့ကျလာတဲ့အပိုင်းစာတွေကြောင့်လူတို့ချို့ထိခိုက်ဒဏ်ရာရပြီးတော့အဆောက်အဦတချို့လည်းထိခိုက်ပျက်စီးသွားတယ်လို့ Belgorod ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။မကြာသေးခင်ကာလတွေကရုရှားကထိုးစစ်ဆင်တိုက်ခတ်ပြီးတော့နယ်မြေတချို့သိမ်းပိုင်နိုင်ခဲ့တဲ့ Ukraine နိုင်ငံ Kharkiv ဒေတာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Belgorod ဒေတာကို Ukraine ဘက်ကမကြာခဏ drone ယာဉ်တွေနဲ့တိုက်ခတ်လို့ရှိရပါVoronezh ဒေသမှာတော့ပြတ်ကျလာတဲ့ drone ရဲ့အပိုင်းစာတွေကြောင့်မြေပြင်မှာရှိတဲ့ဆက်ယုံတစ်ခုမီးလောင်ပျက်စီးသွားပေမဲ့လူတွေထိခိုက်ဒဏ်ရာရမှုမရှိဘူးလို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ရှင်
။အီရန်နိုင်ငံနျူကလ িয়ার လုပ်ငန်းတွေတိုးချဲ့လာတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကဆွေးနွေးခဲ့တဲ့နေရာမှာအမေရိကန်နဲ့ဥရောပမဟာမိတ်တွေကတစ်ဖက်ရုရှားနဲ့အီရန်တို့ကတစ်ဖက်ထိတ်တိုက်တွေ့ခဲ့ကြပါတယ်။အီရန်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့တိုင်းပြည်ဖြစ်မလာအောင်တားဆီးဖို့လိုအပ်တဲ့နည်းလမ်းအားလုံးကိုအသုံးပြုမယ်လို့အမေရိကန်ဘက်ကဂရိကဝေပြုလိုက်တဲ့အတွက်အခုလိုထိတ်တိုက်တွေ့ခဲ့ကြတာလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်မထုတ်လုပ်ဖို့ကန့်သက်ထားတဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုဘောင်းကျော်တာရှိတယ်လို့နိုင်ငံတကာအနုမြေဆိုင်အေဂျင်စီနဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးအမေရိကန်၊ပြင်သစ်၊ဗြိတိန်နဲ့ဂျာမနီတို့ကအီရန်ကိုဆွတ်ဆွဲထားပါတယ်။အီရန်နဲ့ရုရှားဘက်ကလည်း IAEA ဟာအီရန်ရဲ့ ်နျူကလ িয়ার စီစဉ်ကိုအစဉ်တစိုက်ကြီးကြပ်ကုကဲနေစေဖြစ်ကြောင်းအခိုင်အမာပြောဆိုခဲ့တယ်လို့အမေရိကန်နဲ့မဟာမိတ်တွေဟာအီရန်ပေါ်စီးပွားရေးပိတ်ဆို့ထားတာတွေကိုရုတ်သိမ်းပေးဖို့ပြက်ကွက်နေတယ်လို့လည်းဆွဆွဲထားပါတယ်အခုလိုထိတ်တိုက်တွေ့ကြတဲ့အစည်းအဝေးဟာအီရန်နဲ့အဓိက6နိုင်ငံဖြစ်တဲ့အမေရိကန်ရုရှားတရုတ်ဗြိတိန်ပြင်သစ်နဲ့ဂျာမနီတို့ကြားမှာနျူကလ িয়ার သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်ကျင်းပတဲ့6လပတ်အစည်းအဝေးလည်းဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့ပတ်သက်တဲ့ထိတ်တန့်လျှို့ဝှက်သတင်းတွေကိုအင်တာနက်မှာဖောက်ချခဲ့တာကြောင့်သေချာမှုနဲ့တရားစွဲဆိုခံထားရတဲ့ WikiLeaks website တည်ထောင်သူ Julian Assange လိုက်ပါလာတယ်လို့ယုံကြည်ရတဲ့လင်းရင်ထိုင်းနိုင်ငံဘန်ကောက်မြို့ကိုဒီကနေ့အဆင့်သက်ပါတယ်။ Julian Assange ဟာမနေ့ကတနင်္လာနေ့ဗြိတိန်နိုင်ငံအချုပ်ထောင်ကနေထွက်လာတာပါ။သူလွတ်မြောက်ရေးအပေးအယူလုပ်တဲ့အနေနဲ့အနောက်ဖက်စီဖိတ်သမုတ်တရားတဲကအမေရိကန်ပြည်ထောင်စုပိုင်ဒနသဟာယကျွန်းတစ်ခုဖြစ်တဲ့ Mariana ကျွန်းတရားရုံးမှာလာရောက်ပြီးတော့အပြစ်ရှိကြောင်းဝန်ခံပါလိမ့်မယ်။အပြစ်ရှိကြောင်းဝန်ခံပြီးရတော့သူ့အပေါ်ရာဇဝတ်မှုဆွဲဆိုချက်တွေကိုပတ်လပ်ပေးမှဖြစ်တဲ့အတွက်ဩစတြေးလျနိုင်ငံကိုမနှက်ဖြန်ပြန်ခွင့်ပေးဖို့သဘောတူထားတဲ့အကြောင်းသတင်းတွေမှာရေးပါတယ်။အမေရိကန်ပြည်ထောင်စုရဲ့စစ်ဖက်ဆိုင်ရာမှတ်တမ်းတွေနဲ့တပ်တမန်တွေကြားဆက်သွဲတဲ့လျှို့ဝှက်စာတွေကိုတရားမဝင်ရယူပြီးတော့2010ခုနှစ်မှာထုတ်ဖော်ခဲ့တာကြောင့်အမေရိကန်တရားရေးဌာနက Julian Assange ကိုသေချာမှုနဲ့တရားစွဲဆိုထားတာပါ။တရင်လွတ်လပ်ခွင့်အတွက်လှုပ်ရှားသူတချို့ကတော့အီရတ်နဲ့အာဖဂန်စစ်ပွဲကာလအမေရိကန်စစ်တပ်နဲ့တန်တမာရေးလောကမှားယွင်းမှုတွေကိုဖွင့်ဟထုတ်ဖော်ခဲ့သူအဖြစ်သတ်မှတ်ထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါညထိပ်တန်းရောင်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရိုက်တန်ပရင်းရဲ့မကြသေးခင်ကဗီယက်နမ်ခီးစဉ်တွင်မြန်မာစစ်တပ်ကရေတပ်အကြီးအကဲအရာရှိတူနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်ဆိုရင်လည်းအကြောင်းမြန်မာဒီမိုကရေစီရေလှုပ်ရှားနေတဲ့အရက်ဖက်အဖွဲ့အစည်းနှစ်ရာစဉ်ကျော်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုဒီကနေ့ပဲအိပ်ဖွင့်ပေးစာပေးပို့ထားပါဗျ။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကတော့လက်ထောက်နိုင်ငံခြားရေးဝန်ကြီးခရိုက်တန်ပရင်းရဲ့ဗီယက်နမ်ခီးစဉ်တွင်မြန်မာအကြက်တဲစင်ခေါ်ချက်တွေကိုဗီယက်နမ်တာဝန်ရှိသူတွေနဲ့အပြန်အလှန်ဆွေးနွေးခဲ့ဆိုတာကိုပဲပြောဆိုပြီးမြန်မာစစ်တပ်ရဲ့အကြီးအကဲအရာရှိတူနဲ့တွေ့ဆုံခဲ့သလားဆိုတော့ VOA ရဲ့မေးခွန်းကိုတော့ညင်းဆိုတာရောအတည်ပြုတာပါမလုပ်ခဲ့ပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒပြောင်းလဲတာမျိုးမရှိပဲမြန်မာစစ်ကောင်စီကိုဖိအားပေးဖို့တန်တမာရေးနည်းလမ်းအားလုံးကိုအသုံးပြုနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်မြန်မာပြည်သူတွေကိုအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းထားသူတွေကိုလွှတ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့မြန်မာလူမျိုးစံနာတိုင်းဒီမိုကရေစီဖော်ဆောင်မှုအတွက်စစ်ကောင်စီကိုရှင်းရှင်းလင်းလင်းသတင်းစကားပါထားတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။ NUG မြို့သားညညရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့လူမျိုးတုံတက်ဖြတ်မှုအပါအဝင်အာဏာသိမ်းပြီးနောက်ပိုင်းစစ်ရာဇဝတ်မှုတွေကျွန့်လွန်နေတဲ့ရာဇဝတ်သားတွေနဲ့လက်ဆွဲနှုတ်ဆက်တဲ့အစားထိရောက်တဲ့ဥပဒေရန်ညားတွေကိုတုံပြီးမြန်မာစစ်ကောင်စီကိုဖိအားပေးဖို့ပို့ပြီးလိုလားတယ်လို့ VOA ကိုပြောပါတယ်တစ်ဖက်မှာတွေ့ဆုံစကားပြောခြင်းအပြင်မူဝါဒပြောင်းနေဆိုတဲ့သတင်းစကားဖြစ်သွားနိုင်တာကိုလည်းသတိထားသင့်တယ်လို့ VOA ကိုတုံ့ပြန်ထားပါတယ်ရှင
်ပြီးခဲ့တဲ့စနေနေ့ဂျွန်လ22ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ WFP ကုလသမဂ္ဂကမ္ဘာစားနပ်ရေးကအစီအစဉ်တိုးလောင်းရုံဖောက်ထွင်းခံရပြီးတော့လူသားချင်းစာနာမှုအကူအညီအထောက်ပံ့ပစ္စည်းတွေလူရခံရသလိုမီးရှို့ခံရတာကြောင့်ဒီလောက်ရက်ကိုရှုံချတဲ့အကြောင်း WFP ကဒီကနေ့ရက်စွဲတဲ့အကြေညာချက်ထုတ်ပြန်ပါတယ်ဖြက်စီးမီးရှို့ခံရတဲ့မောင်တော်တုံလောင်ယုံမှာလူဦးရေ 6,400 အတွက်စံ 1,195 မက်ထရစ်တန်တုံလောင်ထားတဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့လုံခြုံရေးအခြေအနေကြောင့် WFP ဝန်ထမ်းတွေမေလကုန်ကတည်းကတွားရောက်နိုင်ခြင်းမရှိတဲ့အကြောင်းကြေညာချက်မှာပါရှိပါတယ်WFP ဟာမြန်မာနိုင်ငံအနှံ့အပြားပဋိပက္ခဒဏ်ခံစားနေရသူတွေအတွက်အရေးပေါ်အသက်ကယ်ဆယ်ရေးစာနယ်ရိက္ခာတွေကူညီထောက်ပံ့ပေးနေပြီးတော့ဒီနှစ်အတွင်းလူတသန်းနီးပါးကိုကူညီထောက်ပံ့ပေးထားတဲ့အကြောင်းကြေညာချက်မှာပါရှိပါတယ် ဘယ်အဖွဲ့အစည်းဘသူလက်ချက်ဆိုတာတော့ဖော်ပြခြင်းမရှိပေမဲ့ပဋိပက္ခမှာပါဝင်သူအလုံးအပြည့်ပြည့်ဆိုင်ရာဥပဒေတွေကိုလေးစားကြဖို့ WFP ကတိုက်တွန်းထားပါတယ်အရခတတ်တော် AA ကတော့စစ်ကောင်စီနဲ့တင်းနှံပေးထားတဲ့လက်နက်ကိုင်မွတ်စလင်တွေပူးပေါင်းပြီးတော့မောင်တော်မြို့ဝေသားလီကျေးရွာမှာရှိတဲ့ WFP ကိုတောင်တွေနဲ့လူနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့တုတ်ပြန်ဖြေရှင်းခြင်းချက်ချင်းဆိုသလိုထွက်ပေါ်လာတာမရှိပါဘူးဒီတော့တွေရခိုင်တောင်ပိုင်းတန်တော်မြို့နယ်ငံပလီကံကြီးတရှောင်းမှာစစ်ကောင်စီနဲ့အေးအေးအကြတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကကြီးရည်လေးပူပေါင်းပြီးအပြင်းထန်ခုခံနေတဲ့အကြောင်းဒေသခံတွေက VOE ကိုပြောပါတယ်ရှင်
။မြို့သားလုံခြုံရေးဥပဒေအရတရားစွဲဆိုခံထားရတဲ့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ၅ဦးရဲ့အစ်တန်ရှော့ပေါ်ချမှတ်ဖို့အတနာခံစားတွေကိုဒီကနေ့ဟောင်ကောင်တရားရုံးကနောက်ဆုံးအဆင့်အနေနဲ့ကြားနာလိုက်ပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူ48ဦးကိုပြီးခဲ့တဲ့2022ခုနှစ်ကတရားမဝင်ပနာမရွေးကောက်ပွဲကျင်းပခဲ့တာနဲ့ပတ်သက်လို့အပြစ်အမှောက်လုပ်ရက်တွေကျူးလွန်ဖို့ကြံစီမှုနဲ့တရုတ်နိုင်ငံကပြဋ္ဌာန်းထားတဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဆွဲချက်တင်ခဲ့တာပါ။ဒီကနေ့တရားရုံးကြားနာတဲ့ပထမတုံးမှာဥပဒေပညာရှင်ဘန်နီထိုင်နဲ့ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေဖြစ်တဲ့အော့ကနာခင်အန်ဒရူးချူဘင်ဂျောင်းနဲ့ဂေါ်ဒန်ဂင်တို့လည်းပါဝင်ပါတယ်ရှင်။
တဂရီယာနိုင်ငံလစ်သီယမ်ဘက်ထရီထုတ်လုပ်တဲ့ကုမ္ပဏီမှာမနေ့ကမိလာမှုဖြစ်ပွားပြီးတော့တရုတ်နိုင်ငံသား18ယောက်အပါအဝင်ဝန်ထမ်း22ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်စစ်ရုံးပိုင်ရှင်ကတောင်းပန်လိုက်ပါတယ်။မိလာမှုကြောင့်အသက်ဆုံးရှုံးသွားရသူတွေအတွက်ပူဆွေးနေကြတဲ့မိသားစုဝင်တွေကိုစစ်ရုံးပိုင်ရှင်ပက်ဆွန်ကွန်ကဝန်내စကားပြောကြားလိုက်တာပါ
아리세르 공장에서 발생한 바지의 사고와 관련해 많은 인명 피해가 발생하게 되어 너무나 안타까운 마음으로
세요 미라무 자 아따빠오 냐스와 송송 게야레 케이사 아트 저너 따만루 바레 아두 타피에 아따 송송무리 자 부스웨 떠가 야오니 자레 미다즈윈위 아트 완네 자오네 따만 자가 저너 뻬자루 바레 티가이 대야 야게두리 고레 저너 따만루 비로 드루 어먀송 따따세부 아트 수따옹 베 바레 루 세요 바신가 뻬따라 바ဆိုမျိုးရောင်းနဲ့မလန်းမကန်မှရှိနေတဲ့မိလောင်သွားတဲ့ဆက်ယုံထဲမှာတည်ဆုံးနေသူတွေရှိနေအောင်မလားဆိုတာကိုသိနိုင်မှုကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ဆက်လက်ရှာဖွေနေကြဆဲဖြစ်ပါရဲ့ရှင်နောက်ဆုံးရသတင်းတွေကိုမက်ခီလီနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ရှင်။အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအစီအစဉ်ကိုစပြီးတော့ပြောပြချင်ပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကအပန်းဖြေကမ်းခြေမြို့ဖြစ်တဲ့ငပ်ပလီမှာစစ်ကောင်စီနဲ့အရခတက်တော် AA တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေပြင်းထန်လာနေရတဲ့အမျှဒေသခံတွေထိခိုက်မှုတွေနဲ့နေရက်ဆွန့်ခွာသူတွေလည်းတိုးလာနေတာပါ။စစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
။တန်တွဲမြို့နယ်ငပလီကမ်းခြေမှာရှိတဲ့မဆင်လေးစိတ်ကို AA ဖွဲ့ကသိမ်းပိုက်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်ဆက်တွဲဒီကနေ့အထိတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရယ်ငပလီအခြေဆိုင်စစ်ကောင်စီတပ်ကို AA အဖွဲ့ကဒီကနေ့လည်းဆက်လက်တိုက်ခိုက်နေတယ်လို့စစ်ကောင်စီကလည်းလေကြောင်းလက်နက်ကြီးတွေနဲ့ပါတုံးပြီးတုံ့ပြန်နေတယ်လို့မြို့ခံအမျိုးသမီးတယောက်ကပြောပါရယ်ဟိ
ုပင်လယ်နားမှာတော့တိုက်ပွဲပြင်းထန်ဖြစ်နေတယ်ငပလီပါငပလီမြို့မှာလေအဲ့ဒီဘက်အချိန်နဲ့ကျမကအတန်းလေးပဲကြာနေရတော့အုံဒုံဘုံနေတာလေကိုရင်းနဲ့လင်းကချောင်းမင်ကွာတော့ဟိုအတန်းမကြရတယ်ပေါ့တော့ဇနီးနေရတော့ပြင်းပြင်းထန်ထန်ဆိုတာလေအဲ့လိုလင်းခုနောက်ကဆိုဂျက်ဖိုက်တာလင်းပြန်လာတယ်အဲ့ဒါပြီးတော့ပတ်ပြီးတော့ဘုံပြဲတဲ့အတန်းကြရတယ်နောက်ခဏခဏဒုံဒုံနဲ့လက်နေကြီးနဲ့ထုနေတဲ့အတန်းကြီးကြရတယ်ပေါ့
မနေ့ကညတကောင်မှာလဲငပလီကန်းကြီးကမဆင်လေးစိတ်အနီးကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာတွေရှိတယ်လို့လဲလက်ရှိဘေးလွတ်ရာကိုထွက်ပြေးနေရတဲ့ငပလီဒေသခံအမျိုးသမီးတူဦးကပြောပါတယ်
။ဟိုမနေ့ကညဒီ12နာရီကျော်တနာရီလောက်မှာတော့ဇီးပြူကုံမဆင်ဇီးပြူကုံဘက်ကိုဘုံကျဲတယ်အကိုဒါပေမဲ့သူတို့ဘုံကျဲတာကလူနေရက်ွက်တွေအဓိကမဟုတ်ဘဲနဲ့ဒီပေါ့နော်။နဲတောတွေတောင်တွေလည်းဘုံကျဲတယ်ဒါပေမဲ့ပေဆုံးထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောတယ်ရှင်။ညီမတို့ကသတင်းအတိအကျတော့အခုချိန်ထိသားလို့မရသေးဘူးပေါ့နော
်အခုလိုတိုက်ပွဲတွေတည့်တည့်တည့်ပုံမှုပြင်းထန်လာတာကြောင့်ငပလီကမ်းခြေတောက်လျှောက်ကဒေသခံတွေဟာဂွားမျိုးနဲ့ဘေးလွတ်ရာနေရာတွေကိုဆက်လက်ထွက်ပြေးနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်တန်တွဲမျိုးမှာလည်းအများစုတိမ်းရှောင်နေရကြောင်းမျိုးခံတယောက်ကပြောပါတယ
်ဘူးကလေဆိုင်မှာဆိုင်မှာချိန်ကမရှိတော့ဘူးဆောက်ကသွားပြီဆောက်ကသွားပြီဈေးကလည်းမလက်ထားပိတ်ထားတယ်ဈေးလည်းပိတ်ထားတယ် စီုံလည်းစီုံမှလည်းဆရာဝန်တွေတယောက်လည်းမရှိတော့ဘူ
းရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာရကခီးသွားတွေကြာရေပန်းစားတဲ့ငပလီမှာပါအခုနောက်ဆုံးတိုက်ပွဲတွေဖြစ်ပွားနေတာပါရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ထိခိုက်သေဆုံးမှုနောက်ဆက်တွဲအခြေအနေတွေအတွက်လက်တလောစစ်ကောင်စီရောအေအဖွဲ့ကပါသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးထွားလာတာနဲ့အမျှဒေသခံရခိုင်တိုင်းသားတွေရိုဟင်ညာတွေအပေါ်လူခွင့်ရချိုးဖောက်မှုသတင်းတွေထွက်ပေါ်နေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရလှုပ်ရှားသူတွေကလည်းသတိပေးနေကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ကငက်ပလီကမ်းခြေဘက်မှာစစ်ကောင်စီနဲ့အေးအေးတပ်ဖွဲ့ကြားတိုက်ပွဲဆက်လက်ပြင်းထန်နေတဲ့နောက်ဆုံးရအခြေအနေကိုကိုစံကျော်ကပြပြပေးခဲ့တာပါတစ်ဆက်ထဲပါပဲရှမ်းပြည်မြောက်ပိုင်းဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါစစ်ကောင်စီနဲ့တိုင်းရင်းသားမဟာမိတ်အဖွဲ့တွေကြားရှမ်းပြည်မြောက်ပိုင်းမှာအပြစ်အခက်ရစဲရေးသဘောတူခဲ့ကြပြီးတော့ငားလာကျော်ရှိလာချိန်မှာပဲတိုက်ပွဲတွေတကြော့ပြန်ပေါ်ပေါက်နေပါတယ်စစ်ကောင်စီနဲ့တအံအမျိုးသားလွတ်မြောက်ရေးတပ်မတော် TNL အကြားမှာဒီကနေ့အနည်းဆုံးကြောင်မဲနောက်ကျုံနဲ့မိုးကုတ်သုံးမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ခဲ့သလိုဒေသခံတချို့ထိခိုက်ဒေဆုံမှုတွေလည်းရှိခဲ့တာပါရှမ်းပြည်မြောက်ပိုင်းကတကြောပြန်တိုက်ပွဲအစီအစဉ်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုဇော်ဝင်းလိုင်ကပြောပြပေးပါပါရှင
်အခုလပိုင်းတွင်မိုးကုတ်မိုးမိတ်နဲ့ကြောင်မဲနောက်ကျုံစတဲ့မြို့နယ်တွေအတွင်းမှာစစ်ကောင်စီတပ်ကTNL တပ်စခန်းတွေကိုပြစ်ခတ်တက်ခိုက်တာတွေခက်စိတ်စိတ်ရှိလာတဲ့နောက်မှာနှစ်ဖက်တပ်တွေကြားတိုက်ပွဲတွေပြန်ဖြစ်လာတာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုအခုလိုပြောပါတယ
်ဒီမနေ့9နာရီခွဲဝင်းကျင်မှာပေါ့နော်ဒီကျမတို့ TNL တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကဒီနောင်ချိုမြို့ဟိုမတီလမ်းခွဲဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်6နာရီကျတော့ဒီကြောင်မဲမြို့ပေါ့နော်ဒီငင်းချမ်းရေကုန်းမှာတိုက်ပွဲပြန်ဖြစ်ပေါ်ခဲ့တယ်ဒီနေ့လည်းအထီးကျတော့ဒီဟာမူကုန်းမြို့ဒီတော်နန်းကြည်တောင်ဘက်မှာတိုက်ပွဲဖြစ်သွားနေတာမျိုးတွေရှိပါတယ
်ဒီနေ့လာနေ့ညနေပိုင်းကနောင်ချုံမြို့နယ်အုံမတိဘက်မှာတိုက်ပွဲစတင်ဖြစ်ခဲ့ကြောင်းလည်းပြောပါတယ်အခုလိုတိုက်ပွဲတွေနေရာအတော်များများမှာဖြစ်လာတဲ့အတွက် hiking အပြည့်ရသဘောတူညီချက်ဟာပြက်ပြယ်သွားပြီလားဆိုတဲ့အမေးအပေါ်မှာလွေရည်ဦးကပြက်ပြယ်ပြီလို့မပြောနိုင်သေးကြောင်းတုံ့ပြန်ထားပါတယ
်ဟုတ်ကဲ့ဒီဟာကအဲ့လိုမျိုးပြောနိုင်ဖို့တော့မရှိသေးဘူးပေါ့နော်လက်ရှိဒီစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ကြောင့်ကျွန်တော်ကပြန်ပြီးတော့မခုခံတိုက်ပွဲဖြစ်တာဖြစ်တယ
်ဒီကနေ့ဖြစ်ပွားလာတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးလှစ်လာသူတချို့က2029စစ်စင်ရေးဒုတိယလိုင်းစတင်တာအဖြစ်သုံးသပ်ကြပေမဲ့ TNL ရဲ့ပြောရေးဆိုခွင့်ရှိသူကတော့ညှင်းဆိုထားပါတယ်ဒီကနေ့တိုက်ပွဲဖြစ်တဲ့သုံးမြို့နယ်အတွင်းမှာတော့ကြောင်မဲနဲ့နောင်ချုံမြို့အတွင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာတော့တိုက်ပွဲတွေပြင်းထန်နေပြီးမြို့အတွင်းကိုလက်လက်ကြီးကြတာကြောင့်အရသားတွေထိခိုက်ဒေဆုံးတာရှိကြောင်းကြောင်မဲမြို့ကံကပြောပါတယ်။အဲ
ကြောင်မဲခုချိန်တွေတော့ဖြစ်ခန့်နေကြတော့ငါရ။မြို့ပတ်လည်းကြတော့ဒီဟိုငင်းငယ်ကုန်းဘက်တို့ကျတော့ပန်ပေါင်းဘက်တို့ပေါ့။အခုလည်းလက်လက်ကြီးတွေပြင်နေကြတော့ငါ။အဲမြို့ထဲမှာကျွန်တော်တို့ဒီဘိုးစီအနောက်ဖက်အလဲပေါင်းနောက်ဆိုင်နေဆိုင်တော့လက်လက်ကြီးထိသွားတယ်။မြောက်ပြေးသွားတယ်အမျိုးသားတရားအမျိုးသမီးတရားအဲအမျိုးသားကကျောင်းရဲ့ခွန်လို့ပြီးရှိရွက်ပေါ့အဲ့နားလေးကတရားလက်လက်ကြီးမှမဆုံးနဲ့တဲ့အမျိုးသမီးကတော့ကျတော့ကိုရွက်ပေါ့တရားခေါင်းကိုဒီလက်နဲ့ဆာမှာပြီးတော့အဆုံးသွားတယ်ကျိန်းနေနေကတရားဥတဲ့ဒါရတာပန်ပေါင်းကတရားဥတဲ့နောက်ထုံးမှုတွေကတရားဥဒါရတာ၃ရောက်ပေါ့ခုလောလောဆယ်ကြတာ
ညနေ9နာရီကျော်အထိလက်နဲ့ကြီးတွေဆက်လက်ပြစ်ခတ်နေသလိုလေကြောင်းကနေလည်းတိုက်ပွဲဖြစ်ပွားရနေရာကိုဘုံကျဲတာတွေရှိခဲ့ကြောင်းပြောပါတယ်လောလောဆယ်မှာတိုက်ပွဲဖြစ်ပွားတာကြောင့်ကြောင်မဲမြို့ကပြည်သူအများစုဟာမြို့ရင်းမှာပဲပြိမိနေပြီးတခြားဒေသကိုဒိမ့်ချောင်ဖို့လည်းအခက်အခဲရှိနေပါတယ်။နောင်ချုံမြို့နယ်အတွင်းတိုက်ပွဲတွေဟာညနေပိုင်းအထိဆက်လက်ဖြစ်ပွားနေပြီးမွန်လွဲပိုင်းမှာတော့မြို့အတွင်းကဌာနဆိုင်ရာရုံးတချို့ကို TNL နဲ့ PDF ပူးပေါင်းတပ်တွေကတိမ့်ပိုက်လိုက်ကြောင်းလဲ PDF တပ်ဖွဲ့နဲ့နှိစပ်သူတဦးကပြောပါတယ
်။နောင်ချုံကသူတို့တက္ကသိုလ်တက်ဆွဲထားတဲ့မိုးသလရုံတို့ဆေးရုံတို့မိသက်ရုံတို့ရပြီကိုစစ်မှုထောင်ရုံနဲ့ရဲစခန်းကိုတိုက်နေရတော့မယ်ချက်နဲ့နောင်ချိုဈေးနောင်ချိုအဋ္ဌကအိတ်ကြီးရောက်နေသူတို့ကတော့စုတ်နေပြီသူတို့ပြူနေတဲ့စစ်မှုထောင်တွေပေါ့တက္ကသိုလ်ပါတော့ပါနဲမှာပေါ့ဒီကလာရှိတယ်ဟောပေါ့မြို့ထဲတော့မကျဲသေးဘူးမြို့ပြင်ကြီးတွေရှိတဲ့နေရာတော့မနဲ့ကကျဲသွားတယ်ကြောက်ကြံပဲပေါ့ကြောက်ကြံပဲ
မိုးကုတ်မြို့နယ်အတွင်းတိုက်ပွဲမှာလဲမိုးကုတ်မြို့နယ်အနောက်ကျပ်ပြင်မှာတိုက်ပွဲတွေပြင်းထန်နေပြီးမြို့ကန်တွေဟာတိတ်ဆောင်နေတာတွေရှိကြောင်းအထူးခိုက်အသေးပြောက်တော့မသိရသေးကြောင်းဒေသခံတဦးကပြောပါတယ် TNL ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ2029စစ်စင်ရေးကိုဖော်ဆောင်ခဲ့ပြီးရှမ်းမြောက်ဒေသကမြို့ရွာတွေနဲ့စစ်ကောင်စီရဲ့တပ်စခန်းတွေရာနဲ့ချီသိမ်းခဲ့တာပါန 2024ခုနှစ်ဇန်နဝါရီလမှာတော့တရုတ်နိုင်ငံရဲ့ဂျာဝင်မှုနဲ့အတူစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့တွေဟာဟိုက်ကင်သဘောတူညီချက်အရအပြစ်ရက်ဆဲထားတာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်မြောက်ပိုင်းဘက်ကတကြောပြန်တိုက်ပွဲအစီအစဉ်နဲ့ပတ်သက်လို့ကိုစုံဝင်းလိုင်းကပြောပြပေးခဲ့တာပါ။အခုတော့ကုန်ပစ္စည်းရှားပါမှုနဲ့ကုန်စည်တုံးအခြေအနေတွေအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံမှာစားသုံးကုန်စည်မတက်အောင်လို့စစ်ကောင်စီကကုန်တယ်တွေနဲ့လုပ်ငန်းရှင်တွေကိုဖိအားပေးနေတဲ့တစ်ချိန်တည်းမှာပဲကုန်ပစ္စည်းရှားပါမှုနဲ့ကြုံနေရတာပါ။ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေကဆိုင်တွေမှာစံစီစတဲ့အခြေခံစားကုန်တွေပြက်လက်နေတယ်လို့လည်းဝယ်ယူစားသုံးသူတွေကပြောပါရယ်။ကုန်စည်တုံးပြဿနာကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကတရင်ပြေပို့ထားတာကိုအခြေခံပြီးကိုစီသူကပြောပြပေးမှာပါရှင
်။ပြည်ရင်းမှာအဓိကစားသုံးတဲ့ဆန်အမျိုးအစားတွေတိတ်ကိုကြက်နှသိန်းနီးပါးထိတက်လာတဲ့အတွက်ဆန်စပါးအသင်းချုပ်ကလည်းဆန်တွေကိုမနေ့ကဇွန်လ24ရက်နေ့ကစပြီးတော့ရှော့ဈေးနဲ့ရောင်းပေးနေတာဖြစ်ပါတယ်။ဝယ်ယူတဲ့နေရာမှာဆိုရင်လည်းသကောင်စင်းအထောက်ထားနဲ့အင်တောင်စုတစ်ခုကိုတလားစာဆန်တအိတ်ပဲရောင်းချဖို့တတ်မှတ်ထားတာပါ။ရန်ကုန်မြင်းတောင်ပွဲရုံနဲ့ဝါဒလန်းကုန်စီတိုင်မှာပဲဒီလိုဈေးလျှော့ရောင်းပေးတာဖြစ်လို့နေရာအများစုမှာတော့ဆန်ကိုဈေးကြီးပေးပြီးဝယ်ယူနေရကြောင်းရန်ကုန်ကဒေသခံတချို့က VOA ကိုပြောပါရယ်။ရက်ကွက်ထဲမှာဆန်ကျော်တပြီကို7,000လောက်ဖြစ်လာနေတာကြောင့်အခြေခံလူဒန်းစားရက်ကွက်တွေမှာဆန်စပါးအသင်းချုပ်အနေနဲ့အဓိကထားပြီးတော့လိုက်ပြီးရောင်းချပေးစီခြင်းကြောင်းရန်ကုန်မှာနေထိုင်သူတူကပြောပါတယ
်စံပေးတာတော့မရှိဘူးဒီမှာအတန်လည်းမကြောက်စံအဝယ်စားနေရတယ်အဲ့ဒီစံပေးတယ်ဆိုတဲ့ကိစ္စကဘယင်းအောင်တစ်ခုပဲရှိတယ်ဘယင်းအောင်အဲ့ဒီပွဲရုံအောင်မှာနှစ်ခုပဲရှိတယ်ဟိုကချော့သေးနဲ့ရောင်းနေတာပေါ့အခုဒီမှာ6,000ဆိုတိတိကျကျ5,000အဲ့လိုမျိုးနဲ့ရောင်းနေတာရှုပ်ဖို့ပေါ်ဆိုင်ဆိုရင်တော့5,000ကျော်ပါတယ်ဒီလိုအနည်းဆုံးကတော့အဲ့300အဲ့90ခုရ60ခုပေါ့နော်90ရတော့အဲ့5,000 6,000ရှိတယ်မစားလို့လည်းမရဘူး။အကျန်းကြတော့လေဒီလူကြီးကြီးရဲ့အိမ်ကအစီအစဉ်အေးမှာဝါးလို့ရတယ်
။ဆန်စပါးအတင်းချုပ်ကရှူဘူပေါ်ဆမ်မွေးတဲ့အိတ်ကိုကြက်3,500နဲ့3,500ကြားတတ်မှတ်ထားပြီးတော့စီကုံတဲ့အတင်းကတော့စောင်းစီတပိတ်တာကို9,400တတ်မှတ်ထားပါတယ်။ဒါပေမဲ့ရောင်းချတဲ့နေရာကိုသွားဝယ်မယ်ဆိုရင်လည်း9,400ကြက်နဲ့အတိအကျဝယ်လို့မရတယ်လို့တခါဝယ်ရင်လည်း50သားလောက်ပဲဝယ်လို့ရကြောင်းသူကပြောပါတယ
်။သူတို့ဒီမှာနေရတာတော့9,600အရောင်ချောင်းရောဘယ်လိုရဲမှာဘယ်နှစ်သိမ့်တာရောင်းနေပါလေဆိုတာစိုင်းပုတ်တယ်ရှိတာလူတွေများလာပြီးအဲ့လိုတန်းစီရဲ့လူတွေများလာပြီးဆိုရင်အရောင်20လောက်ပဲပြီးပြီးတော့ပုံပြီးဆိုပြီးတော့အဲ့လိုဆက်ထားပလိုက်တော့အာစီလို့ဝါရီတာတပူးလို့ပြီးမနေ့အစောကြီးအဲသွားတန်းစီသူတို့တုံးရင်ကြပြားပေးမှပေးတဲ့လူတွေရမယ်မပေးတဲ့လူမရဘူ
းလက်လီစတိုးဆန်ကြီးတချို့ကတော့ဆန်နဲ့စီတွေကိုအရောင်စင်တာပေါ်ကနေတင်းစီထားလို့ဝယ်လို့မရကြောင်းရန်ကုန်မှာနေတဲ့အင်ရှင်မတူးက view ကိုပြောပါလေ
။ဟိုဘက်မှာအိုရှင်သွားတဲ့နေရာတော့အဲ့လိုအမေထွားတယ်မရှိဘူး။ပိတ်အကုန်လုံးချလာတယ်။စီပုံးတွေဆိုလည်းကျွတ်ကျွတ်တက်တက်ပဲစီထားတယ်။အများကြီးစီထားအောင်ပြီးတော့ဆန်ဆိုလည်းချီလို့မရှိတာ။ကောင်တာအကုန်လုံးလေဟိုဆန်အိတ်ကပတ်ကင်းအိတ်ကလေးတွေလေ။လက်ရောင်းနဲ့ကောင်တာပေါ့။အဲ့ဒီမှာလုံးဝမရှိဘူး။စီသေးတဲ့ရန်စစ်ကြီးရဲ့လိုပဲစီလိုပဲရောစီလိုဒစိမ့်နေဟာရောစီရဲ့အဲ့လိုမျိုးတောင်းစီကလုံးဝဝယ်မရအောင်ဒီမှာရဲ့ဝယ်မရအောင်တိုင်တာရမှာ။အဲအခုကနေမှမမရအောင်ရန်ကုန်ပဲစီတန်းတော့တွေ့တယ်။နောက်တော့ဟိုကုတ်တူဘာလို့တော့တွေ့တယ်။မြင်ရတာလည်းတွေ့တယ်။
တချို့ကလည်းခွဲထားနဲ့ဝယ်လို့ရထားတဲ့ဆန်နဲ့စီတွေကိုဈေးကောင်းပေးဝယ်တဲ့ရက်ကွက်ထဲကဆိုင်တွေမှာတစ်ဆင့်ပြန်ရောင်းချပြီးတော့ဝင်ငွေရှာကြပါတယ်။ဒီလေးထမျိုးကအရင်ရက်သားအစိုးရလက်ထက်မှာလုံးဝပပျောက်သွားတာကနေစစ်ကောင်စီလက်ထက်မှာတကြောပြန်ဖြစ်လာတယ်လို့ပြောကြပါတယ်။ဆန်စပါးအတင်းချုပ်ကတော့သူတို့ရှော့ဈေးနဲ့ရောင်းချပေးနေတဲ့ဈေးနှုန်းဟာတနင်္ဂနွေလုံးမှာတပြေးညီရောင်းချပေးရမယ့်ဈေးဖြစ်တယ်လို့အတင်းတောင်ရှိသူတွေကတုံ့ပြန်ထားပါတယ်။နေကဆန်တွေဝင်လာရင်တော့ဆန်စပါးအတင်းချုပ်ကတတ်မှတ်ထားတဲ့ဈေးနှုန်းဝင်းကျင်မှာပဲတနင်္ဂနွေလုံးကဆန်ဆိုင်တွေအနေနဲ့ရောင်းချပေးရမှာဖြစ်ကြောင်းပြည်တွင်းသတင်းဌာနတချို့ကဆန်စပါးအတင်းချုပ်ကတုံ့ပြန်ဖြစ်ကြားထားပါတယ်ခင်ဗျာ
ကုန်စည်နှုန်းထိန်းချုပ်မှုတွေကြားကစားတောက်ကုန်ပစ္စည်းတွေရှားပါတဲ့အကြောင်းကိုစီသူကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နိုင်ငံရေးအကျဉ်းသားယာနဲ့ချီထောင်ပြောင်းရွှေ့တဲ့တွေကိုပြောပြပေးပါမယ်ထောင်တွင်းဖိနှိပ်မှုတွေထွက်ပေါ်လာနေချိန်မှာပဲရန်ကုန်အင်းစိန်ထောင်ကနိုင်ငံရေးအကျဉ်းသား250လောက်ကိုနေထောင်ကိုရွှေ့လိုက်တယ်လို့အကျဉ်းသားအခွင့်အရေးစောက်ကြီးလှုပ်ရှားသူတွေကပြောပါတယ်အင်းစိန်ထောင်ကနေပဲကိုတိုင်းဒိုင်ဦးထောင်ကိုနိုင်ငံရေးအကျဉ်းသားယာချီပြောင်းရွှေ့လိုက်တာဟာထောင်တွင်းနိုင်ငံရေးလှုပ်ရှားမှုတွေလုံမှာကိုအာဏာပိုင်တွေကစိုးရိမ်ထားကြောင်းလို့ခန့်မှန်းနေကြတာပါနိုင်ငံရေးအကျဉ်းသားတွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမတ်စုမုံကပြောပြပေးပါမှာရှင
်ရန်ကုန်အင်းစိန်ဗဟိုအကျဉ်းထောင်ကနေပြီးတော့ပြောင်းရွှေ့ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား250ဦးကိုကား5စီးနဲ့ခေါ်ယူသွားတာဖြစ်ပါတယ်အဲ့ဒီခေါ်ယူသွားတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့နာမည်စာရင်းတွေကတော့အတိအကျမသိရသေးပါဘူးလို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကပြောပါတယ်ပြောင်းရွှေ့ခံထားရတဲ့သူတွေထဲမှာတော့ပြီးခဲ့တဲ့ဇွန်လ19ရက်နေ့ ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်ထောင်တွင်းလှုပ်ရှားမှုမှာပါဝင်ခဲ့သူတချို့လည်းပါတယ်လို့အကျဉ်းသားတွေကိုကူညီပေးနေသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။မနေ့ကအင်းစိန်ကနေပြောင်းလာကတိုင်ဦးကိုပဲ5စီးလုံး250လုံးရောက်သွားတယ်လို့ပြောတယ်။အာဒေါအောင်ဆန်းစုကြည်မွေးနေ့အင်းစိန်တော်မှာလုပ်ခဲ့တဲ့အတွက်အမှတ်ထားတဲ့သူတွေပေါ့။အဲအဲ့သူတွေအများဆုံးပါတယ်။ပြီးတော့19ဇူလိုင်ရဲ့ပြီးတော့ဟို7ဇူလိုင်ရဲ့အဲတက်လို့ကိုရှိသေးတာဟိုအဲ့ဒီအားရရှိသေးတော့သူကကြိုပြီးတော့ပို့တာပေါ့။ဘာလို့ဦးတို့တော့လည်းအဲ့လိုပဲလောက်ခံရတာလေ
။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းကြိုင်မရောအချင်းတောင်နဲ့အိုးဘိုအချင်းတောင်ကယာနဲ့ခြေတဲ့နိုင်ငံရေးအချင်းသူအချင်းသားတွေကိုဒိုက်ဦးထောင်မကွေးထောင်နဲ့တာယာဝတီထောင်တွေကိုပြောင်းရွှေ့ခဲ့ပါတယ်။ဒါကတော့ထောင်တွင်းနိုင်ငံရေးလှုပ်ရှားမှုအခမ်းအနားတွေမလုပ်နိုင်အောင်ထောင်အာဏာပိုင်တွေဘက်ကရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်တယ်လို့မြင်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM ကတာဝန်ရှိသူဦးတိုက်ထွန်းဦးက VOA ကိုပြောပြပါတယ်
။ဒီစွန်းကထဲမှာတော့လေထောင်ပြောင်းမှုကိုကျွန်တော်တို့ခက်ဆစ်ဆစ်မှာဆိုရင်ဒါအင်းစိန်ဘိုးအကျဉ်းထောင်တို့မန္တလေးဘိုးအကျဉ်းထောင်တို့ကြိုက်မြော်အကျဉ်းထောင်တို့ပေါ့နော်။ဒီထောင်မှာရှိရနိုင်ငံရေးအကျဉ်းသားရာနဲ့ချီကိုမှမိသားစုနဲ့ဝေးတဲ့အကျဉ်းထောင်တွေပေါ့အထူးတစ်ပြည့်ဆိုရင်ကျွန်တော်တို့အောက်မြန်မာပြည်ဘက်ကဆိုရင်ထိုက်ဦးချင်းထောင်ပေါ့ဖိနှိပ်မှုမှာလည်းတော်တော်လေးဆိုးဝါးဖိနှိပ်တယ်ဒုက္ခရှိမှုတွေများတဲ့ထောင်တွေပြီးတော့တာဝရီလိုမျိုးထောင်တွေကိုပို့တယ်ပေါ့နော်ဒါကလည်းသူတို့ဘက်ကစစ်စင်တရားနဲ့ကိုလုံနေတယ်လို့ကျွန်တော်ကတော့ဒါယူဆပါတယ်ဘာလို့လဲဆိုတော့ဒီလိုမျိုးရွှေ့ပြောင်းမှုတွေကတိုက်ဆိုင်မှုမဟုတ်ဘဲနဲ့အချင်းထောင်ထဲမှာဥဆောင်နိုင်မဲ့သူတွေစုစည်းဖြစ်နေတဲ့ညီညွတ်မှုစုစည်းမှုတွေကိုဖြိုခွဲဖို့အတွက်လှုပ်ဆောင်တဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။အလားတူပဲမိသားစုဝင်တွေကသူတို့လှုပ်ဆောင်လိုက်တဲ့နောက်ဆက်တွဲမှာမိသားစုဝင်တွေအနေနဲ့ထောင်ဝင်စာပါစယ်ပို့ဖို့မိသားစုနဲ့အတူပို့ဆိုတာအင်မတန်ခက်ခဲသွားပါတယ်။တူရဖို့အတွက်ဆိုရင်အရင်လိုပါစယ်ပို့နိုင်အောင်လောက်နဲ့မရတော့ဘဲနဲ့လမ်းခီးစိတ်တွေပါများစွာလိုအပ်လာတယ်ပေါ့နော်။ဒီလိုအခက်အခဲတွေနဲ့ပါနောက်ဆက်တွဲရင်ဆိုင်နေရတာကိုကျွန်တော်တို့စိတ်မကောင်းဘဲတွေ့နေရပါတယ်။
ပြီးခဲ့တဲ့သတင်းပတ်တုန်းကကြိုင်မရောထောင်ကနေဒိုက်ဦးထောင်ကိုအမျိုးသမီးနိုင်ငံရေးအကျဉ်းသူ40ကျော်လောက်ကိုပြောင်းရွှေ့တဲ့အချိန်မှာထောင်အဝင်မှာအာဏာပိုင်တွေရဲ့ရိုက်နှက်ခြင်းကိုခံခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့အမည်မဖော်လိုတဲ့အကျဉ်းထောင်ဝန်ထမ်းတဦးက VOA ကိုပြောပြရမှာတော့ထောင်ပြောင်းလာတဲ့သူတွေရဲ့အိတ်တွေထဲမှာတယ်လီဖုန်းနဲ့မိုးရေဆေးဝါးတွေပါဝင်ခဲ့လို့သိမ်းခဲ့တာလို့ဆွဆွဲပြောဆိုခဲ့ပါတယ်။ဒါပေမဲ့အကျဉ်းထောင်နဲ့နှီးဆက်သူနိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူကတော့ဒီဖြစ်စဉ်ကမဟုတ်မှန်ဘူးလို့ညင်းဆိုပါတယ်။ကြိုင်မရောထောင်ကနေအမျိုးမျိုးစစ်စစ်စီးစစ်ပြီးမှတယ်လာရတဲ့ပစ္စည်းတွေဖြစ်တယ်လို့အခုလိုတုံ့ပြန်ပါတယ်
။အဲဦးထောင်မှာသူတို့ကဟိုပါစယ်ထုတ်တွေထဲမှာဖုန်းတွေမိတယ်ဆေးတွေမိတယ်ဝိဇ္ဇေတွေမိတယ်ဆိုပြီးတော့ဟိုဆွဆွဲတာပေါ့ဗျာတကယ်တော့လုတ်ကြန်တာပေါ့ဆိုလိုတဲ့သဘောကဟိုကြိုင်မရောထောင်ကနေထွက်လာကလေးကရှာဖွေရေးဝင်ပြီးသားဗျာရှာဖွေဝင်တဲ့ဖင်နာအစအနှိုက်ခံရတယ်ကျွန်တော်တို့နိုင်ငံချင်းသားအချင်းသူတွေမှာအဲ့လိုရှာဖွေခံပြီးတော့ဟောလွတ်မြောက်ပြီးတော့သူတို့ခွင့်ပြုလိုက်တဲ့ပစ္စည်းတွေကိုနဲ့အတူဒိုင်ဦးထောင်ရောက်တကယ်ရောက်တယ်ပေါ့ဗျာအမှန်ဒိုင်ဦးထောင်မှာကျင်းသူချင်းသားတွေရဲ့ရှေ့မှာဒီပါစယ်ထုတ်တွေဒီပါလာတဲ့အတူပစ္စည်းတွေကိုစစ်တာမဟုတ်ဘဲနဲ့သူတို့ဘာသာသူတို့တင်းသွားပြီးတော့ဟောသူတို့ဟိုတနေရာရာမှာသွားစစ်ပြီးတော့မှဒါကိုတွေးပါလေဆိုတဲ့ဟာကတော်တော်ကိုယုတ်တိမရှိဘဲနဲ့အမှန်တော့အောက်တန်းကြရဲလို့ရဲလို့အကစားအနေနဲ့အမှန်တော့အောက်တန်းကြရဲလို့ရဲလို့ကျွန်တော်တို့ကတော့ယူဆတယ်
အဲ့ဒီနေ့ကရိုက်နှက်ခံရသူတွေထဲမှာ88ငိမ့်ပွင့်အဖွဲ့ကမနုနုအောင်နဲ့မခက်ခက်လွင်တို့ပါဝင်ခဲ့ပါတယ်မနုနုအောင်ကရိုက်ခံရတဲ့ဒဏ်ရာပြင်းထန်တာကြောင့်ဆေးရုံတင်ထားရတယ်လို့အခြေအနေကစိုးရင်ရတယ်လို့ဒိုက်ဦးထောင်နဲ့နှီးဆက်သူက VOA ကိုအတည်ပြုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ VOA ကနေစစ်ကောင်စီရဲ့အကျဉ်းဥစည်းဌာနပြောခွင့်ရသူဒုတိယညွှန်ကြားရေးမှူးချုပ်နဲ့စစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူး။ဒိုက်ဦးထောင်ဖြစ်ရတဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့အဖွဲ့6ဖွဲ့ကနေပြီးတော့ဇွန်လ25ရက်နေ့ဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအထဲမှာတော့တိုက်ပိတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသူတွေကိုထောင်ဝင်စာဧည့်တွေ့ခွင့်အမြန်ဆုံးပြန်လည်စီစဉ်ဆောင်ရွက်ပေးဖို့နဲ့ထောင်ပါစယ်တွေလက်ခံခွင့်ပြန်ပြီးတော့ပေးဖို့နောက်ပြီးတော့တိုက်ပိတ်ခံထားရတဲ့သူတွေအမြန်ဆုံးလွှတ်ပေးဖို့ဒဏ်ရာရတဲ့သူတွေကိုကောင်းမွန်လုံလောက်တဲ့စေဝါကူတာမှုတွေနဲ့ကျန်းမာရေးဆောင်ရှောက်မှုတွေအမြန်ဆုံးပေးဖို့နောက်ပြီးတော့ပုံမှန်အမျိုးမျိုးတက်ပြီးတော့ထတ်တိုးတရားစွဲဆိုဖို့ပြင်ဆင်နေတဲ့အမှုတွေအလုံးကိုချက်ချင်းပိတ်သိမ်းပေးဖို့နဲ့အကြောင်းပြချက်မခိုင်လုံပဲတင်းစီထားတဲ့နိုင်ငံရေးအကျဉ်းသူတွေရဲ့အတုံးဆောင်ပစ္စည်းတွေကိုပြန်လည်ပေးအပ်ဖို့ဆိုတဲ့အချက်တွေတောင်းဆိုထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ရဲ့ဇွန်လ22ရက်နေ့အထိစာရင်းအရာအာဏာသိမ်းကာလအတွင်းမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့လူပေါင်း2000ကျော်ဖမ်းဆီးခံထားရတယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒီစာရင်းကတော့ချဲ့ကားထားတဲ့စာရင်းတွေဖြစ်တယ်ဆိုပြီးတော့ပြန်လည်တုံ့ပြန်ထားပါတယ်ရှင်။
Yangon Insein Thong ka naingay ye ajin da re thong pyaung shwe de ajin ni ne patat pi lo ma su mo pyo pya pi ga da ba in ga nya atwa naw song ya tadin pe po chat twi ka ro jalaw ba ba shin ma ja kin thong lwe me me season dutiya bai ma ro in ga nya rai tin set pi ni ja apat sin gan na re ko na sin ya bu shi ya mu saung myo na sin ba au shin
view ye season ni ko video yum min tan ja ro a pyin youtube sa myin na ga ni le na sin ji shu hnai ma le view မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်ပင်လယ်ကြားမှာတော်တာရှင်များရှင် View American တန်ရဲ့2024ခုနှစ်ဇွန်လ25ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြမြန်မာဘာသာအစီအစဉ်တွေကိုတော့ည9:00နာရီကနေ 10:00 နာရီအထိ American မြောက်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ပြန်လည်အသက်ဝင်လာတဲ့ဘော့စနီးယားရွာလေးအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတလွခီးသွားအစီအစဉ်စတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အရင်ဆုံးကျေးလက်ဒေသပညာရေးကိုထိခိုက်လာတဲ့ကုန်စည်နှုန်းအကြောင်းတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာအရင်ကထပ်ပိုးပြီးတော့ကုန်စည်နှုန်းတွေခေါင်ခိုက်အောင်မြင့်တက်ကုန်တဲ့အတွက်ကျေးလက်နေတောင်သူလယ်သမားလေယာလှူသားမိပါတွေရဲ့သားသမီးကလေးငယ်တွေကမူလာတန်းကျောင်းတွေမှာပညာတက်ရောက်သင်ကြားတာတိတိတသားရောနေကုန်ပါတယ်ဒီကျောင်းနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းကဒီသတင်းပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာအခုလိုစူးစီးတင်ဆက်ပေးထားပါတယ်ရှင်
အဲ့ဒီနေ့မှာကျေးလက်ဒေသတွေကစစ်ကောင်စီပညာရေးဌာနလက်အောက်မူလာတန်းကျောင်းတွေမှာကျောင်းလာအပ်တဲ့ကလေးငယ်အရေအတွက်ဟာအရေးအရင်နှစ်တွေကတည်းကတိတိတသားနေပါနေပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းတွေထဲမှာတောင်သူလယ်သမားတွေလယ်ယာလုပ်သားတွေဟာသူတို့ရရှိတဲ့ဝင်ငွေကလက်တလောခေါင်ခိုက်အောင်စောင့်တက်သွားတဲ့ကုန်စည်နှုန်းကိုမလိုက်နိုင်ကြတဲ့အတွက်စားဝတ်နေရေးအထူးသဖြင့်စားရေးမှာလုံးဝမပြေလည်ကြတော့တဲ့အတွက်ကြောင့်ကလေးတွေရဲ့ပညာရေးကိုလှစ်လူရှုလိုက်ရတာဖြစ်ပါတယ်ဟိုအရင်ကဆိုရင်ကြေးဝါတီဝါမှာတောင်သူလယ်သမားကလဲပိုင်ရပိုင်ဖြစ်ပြီးသူတို့စီမှာလဲရလုပ်သားစရင်ငါကနေစားဒါမှမဟုတ်ပုတ်ပြတ်ခေါ်ရာတကွဲလုံးလဲတကွဲလုံးဘယ်လောက်ဆိုပြီးအလုံးလောက်ကြရပါတယ်အဲ့ဒီအတွက်နှစ်ဖက်စလုံးကအဆင်ပြေကြပါတယ်အခုကာလတွေမှာတော့နှစ်ဖက်စလုံးအကြိုက်ရိုက်ပြီးလုံးဝအဆင်မပြေကြတော့ပါဘူးအဲ့ဒီအတွက်သားသမီးကလေးငယ်တွေကိုမူလာတန်းကျောင်းတွေမှာစတင်ပြီးကျောင်းထားဖို့တောင်အာရုံမပြုတ်နိုင်ကြတော့ဘဲစားဝတ်နေရေးအတွက်ရေကြီးရာမျက်နှာရွာကိုထွက်ခွာရတာတွေလည်းရှိကုန်ကြပါတယ်အဲ့တချို့ကြတော့လေမိမိရက်ရွာမှာနေပြီးလေတဲ့ရတဲ့ချောင်းထဲမှာနေထွက်ကနေနေဝင်အထိတနေကုန်တနေခန်းလောက်ကင်ကြရတဲ့အတွေ့မိဘတွေကသားငယ်သမီးငယ်တွေကိုကျောင်းအချို့အဖို့မလုံးနိုင်ကြတဲ့အတွေ့ကျေးရွာကမူလာတန်းစာသင်ကျောင်းအစားဖုန်ကြီးကျောင်းကတင်တဲ့စာသင်ကျောင်းတွေမှာတွားပြီးထားကြရတာတွေလည်းရှိပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြေလက်ဒေသကကျောင်းဆရာမတဦးကအခုလိုပြောပါတယ်
အခုကကြတော့အခုဆိုရင်ဒီအတန်းဒီတန်းကြောင်းပေါ့ဒီမူဆိုင်ဆိုရင်နည်းနည်းလေးပဲရှိတာအရင်တော့ကဆိုရင်အများကြီးရှိတာအရင်အခြေအနေကတော့ဘလို့မှကိုမရှိတော့ပါဆောင်းဝင်နေရင်းနဲ့ဆိုင်မှာပေါ့လေအဲတော့စီဝါရေးအရာကိုပဲကလေးလေးကိုတင်ဘာကကြောင်းသွားအဲခုံကြီးကြောင်းပင်ပညာရေးပေါ့ပို့ထားရတဲ့အနေထားဒီမူဆိုင်ဘက်ကနေကြည့်လို့ရှိရင်ဘာလို့တော့ဆိုရင်အဲ့တော့အလုပ်အကင်မှာမိဘကြီးကအဆင်မပြေဘူးအဆင်မပြေတဲ့အတွက်ဒီရွာလေးကကလေးလေးဆိုလို့ရှိရင်ဘာကကြောင်းသွားအပ်တာစီဝါကြီးအဆင်မပြေတော့အတန်းကျောင်းမှာမထားဘဲနဲ့ဒီတနေကုန်ကြည့်ရှုဆောင်ရှောက်မဲ့ဘာကကြောင်းမှာပဲထားလိုက်တာပေါ့အဲ့ဒီမူစင်းဆိုရင်သူတို့ကဖုန်ကြီးကျောင်းမှာအချားများတယ်တန်းကျောင်းကြီးမှာနေနေတဲ့ဒွေတောင်ကပဲဒီနေ့တည်းဆိုအများကြီးအိုက်ကိုရွှေ့စာဝင်နေရေးကျောင်းဒီစံစည်းစီစည်းနဲ့စားစရာမရှိဘူးပေါ့ဖုန်ကြီးကျောင်းပင်ပညာရေးပေါ့ဘာသာကျောင်းကသမင်းတုံနဲ့တဏီကုံလွတ်လိုက်ုံပဲပေါ့အဲကျောင်းမှာလည်းသမင်းစားရတယ်ဒီကဘာဟင်းနဲ့ပဲပါပါဘာဟင်းနဲ့ပဲထည့်ပေးလိုက်ပေါ့ဟိုကြလို့ရှိရင်ဟင်းပေါပေါတီးပေါ့ဒီကသမင်းနည်းနည်းပဲထည့်ပေးလိုက်နဲ့ဟိုကြအဝအဲတော့ကိုသားသမီးကိုလည်းအထင်းကွယ်လေးရစီတယ်စားလေးပဲတက်စီတယ်သူတို့လည်းအလုပ်ဖြစ်စီဆိုပြီးတော့ဒီဖုန်ကြီးကျောင်းကိုပုံသွားရလို့ထင်တာပဲ
အလားတူပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတဲ့မကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကမ်းဒေသနဲ့စကိုင်းတိုင်းချင်းတွင်းမြစ်အောက်ပိုင်းဒေသတွေမှာဆိုရင်လေစစ်ကောင်စီထိန်းချုပ်ထားတဲ့ကျေးလက်မူလာတန်းကျောင်းတွေမှာမူလာတန်းကျောင်းသားတွေတိတိတသားလျော်နေကုန်ကြတယ်လို့ဒေသခံပညာရေးဝန်ထမ်းတွေစီကသိရပါဗျ အထူးသဖြင့်မကွေးတိုင်းပခုတ်ကူပါဝင်ဧရာဝတီမြစ်အနောက်ဘက်ကန်ဒေသတွေနဲ့ဧရာဝတီမြစ်အရှေ့ဘက်ကန်မြင်းကြံမြို့နယ်တွေကကျေးလက်တွေမှာစစ်ကောင်စီပညာရေးဌာနရဲ့မူလာတန်းအပါအဝင်စာသင်ကျောင်းတွေမှာကျောင်းသားတွေနေကုန်ရပါတယ်တချို့ကျောင်းတွေလည်းပိတ်ကုန်ရရပါတယ်ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း CDM လုပ်တဲ့ဆရာမတွေစုပေါင်းပြီးအွန်လိုင်းကနေတင်ကြားပေးတာအိမ်တွေမှာကိုနီကိုဟန်နဲ့စုပေါင်းတင်ကြားပေးတာတွေတော့ရှိပါသေးတယ်ဒါပေမဲ့လည်းငိုကလေးကကုံစင်းနှုံးကြောင့်စာဝင်နေကြက်တဲနေကြတဲ့ကျေးလက်တောင်သူလက်သမားမိသားစုတွေကတော့ကလေးတွေကြောင်းထားဖို့ထက်လက်တလောကုံစင်းနှုံးမြင့်တက်တဲ့ခက်ခဲတဲ့စာဝင်နေကိုဖြည့်ရှင်းကြဖို့ကြိုးစားရုန်းကန်နေကြရပါတယ်အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကြီးစိုးတဲ့နယ်မြေတွေမှာ Federal စာသင်ကျောင်းပညာရေးကိုတာဝန်ယူလှုပ်ဆောင်ပေးနေတဲ့ပခုတ်ကူမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးသက်ကျူကအခုလိုပြောပါတယ
်ကြီးလက်ကတော့ဒီနေ့ကတော့ဒီစီစကားစားဖွင့်တဲ့ကျောင်းတဲ့နှုန်းနေတော့နေတော့တာပေါ့တော့ခုကလည်းတကြောလုံးခြုံကြည့်ရင်တော့နေတော့တာပေါ့နေတော့ရဆိုတာကစီဝါရီရချက်တက်လာတဲ့ကြောင်းကလေးတွေကအတန်းလွတ်နေတာတွေအဲ့ဒီမှာလည်းအတန်းတွေမှာလည်းနေလာတယ်တို့ဒီဘက်နယ်နေထားဆိုတော့စကားစားဖွင့်တဲ့ကျောင်းတွေမှာတက်တဲ့အတ္တကနေသွားတယ်ကျိလက်တွေနေထားပေါ့နော်ကျိလက်နေထားပေါ့နော်တို့ဒီဘက်နေဦးဘက်ကနေဦးဘက်ကတော်လိုင်းကြီးဘက်ကတက်လိုက်ဘက်ကဖွင့်နေတာမျိုးတွေတော့ပို့ပြီးတော့များတယ်ပေါ့နော်သို့တော်လည်းပဲဟိုဘက်ဒီဘက်ဘောဘယ်မှမအဖက်နဲ့မိဘတွေရဲ့စာဝင်နေရေးလုံးလုံးကြီးရမှာပဲလွတ်နေတဲ့ကလေးတွေလည်းရှိရဆိုတော့ပြောချင်တာပါအဓိကတော့
အလားတူစကိုင်းတိုင်းချင်းတွင်းမြေအောက်ပိုင်းဒေသကကျေးလက်တွေမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကနယ်မြေဆိုးမိုးမှုအားကောင်းနေတဲ့အတွက်စစ်ကောင်စီပညာရေးဝန်ကြီးအောက်ကကျောင်းတွေအစားအမျိုးသားညီညွတ်ရေးအစိုးရ NUG ကကျောင်းတွေပုံမဖွင့်လည်လာနိုင်ကြပါတယ်စစ်ကောင်စီတပ်တွေကသူတို့ရဲ့တပ်စခန်းတွေလောက်မှသာအကာအကွယ်ယူပြီးနေထိုင်နေကြတဲ့အတွေ့အဲ့ဒီဒေသတွေကကျေးလက်တွေမှာအများအဖြစ်ကတော့စစ်ကောင်စီရန်ရာလေပတ်နိုင်ခြင်းမရှိသလောက်ဖြစ်သွားပါပြီအဲ့ဒီအစားပညာရေးအပါအဝင်ဌာနအလုံးဟာ CDM ဝန်ထမ်းတွေနဲ့လေပတ်နေကြရပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးစကိုင်းတိုင်းကဏီမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
အခုကာလလေးမှာကျွန်တော်ကျေးလက်ကတောင်သူတွေအများကြီးခက်ခဲရှိတယ်။လူကင်ခွန်လာရှားပါတယ်။ကုံစင်းတော့လည်းနှစ်ဆမကပါဘူး။ကြက်တဲတွေရိုက်တော့တာသမီးတွေကိုတောင်းမထားနိုင်တဲ့အခြေအနေတွေအများကြီးရှိခဲ့တယ်။ဒီကျေးလက်ကကလေးတွေပေါ့အထူးသဖြင့်စစ်ကောင်စီစူးမိုးနယ်မြေရဲ့ကလေးတွေစစ်ကောင်စီစူးမိုးနယ်မြေကျောင်းကအနည်းဆုံးတော့ပဲပွန့်နိုင်တာ။စာတင်ကျောင်းအများစုကဆရာမတွေကစီရင်လုပ်လိုက်တဲ့အတွက်ဆရာမလိုအပ်ချက်ရှိတယ်။စေနာဝန်ထမ်းဆရာတွေလည်းမတင်ရဘူးပေါ့နော်။အဲ့ဒီဇွာတွေကတောက်လျှောက်ပြေးနေတော့ကလေးတွေကကျောင်းတွေမတက်နိုင်တဲ့တွေအများကြီးရှိတယ်။အဲ့ဒီစုမှုထားတဲ့နေရာမျိုးတွေပါဆိုတော့ကျောင်းကတရားရခိုင်လုံးဖွင့်နိုင်တယ်။ဒါပေမဲ့ကျောင်းကတော့ဖွင့်နိုင်သောညာလေးပဲတချို့ချို့သောကျောင်းမထားနိုင်တဲ့မိသားစုတွေရှိတယ်။ကျောင်းဆရာဆရာမတွေကလည်းဒီလိုစေနာဝန်ထမ်းလို့ဒီ CDN နေလို့ပြောပေမဲ့သူတို့မှလည်းပရိယေသနာဝန်ဆောင်ရဲ့ဖြည့်ရှင်းရတာဖြစ်တယ်ကြောင့်ဒီပရဟိတအသင်းနေရာနေလို့လန်လန်းမီမိတယ်လို့တော့အလှခံပြီးတော့ဘူတန်းဆိုက်ထုတ်ပြီးလုပ်ပြီးတာဒါမျိုးလေးတော့ရှိတယ်။
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာချင်းပြည်နယ်၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့ကယားပြည်နယ်တွေမှာလက်နက်ကင်ပြိပခတွေဖြစ်ပွားနေတဲ့အတွက်စစ်ကောင်စီပညာရေးဌာနလက်အောက်ခံစာသင်ကျောင်းတွေအများစုပိတ်ထားရပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားလက်နက်ကင်တပ်တွေဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေ CDM ဝန်ထမ်းတွေစုပေါင်းဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေနဲ့ခရီးရန်သာနာပြုတွေဖွင့်ထားတဲ့စာသင်ကျောင်းတွေကတော့ရှိနေပါသေးတယ်။ဒီနေ့2024တက္ကသိုလ်ဝန်တန်းစာမှုပွဲကိုဝင်ရောက်ဖြေဆိုသူပေါင်း 33,000 နီးပါးရှိတယ်လို့စစ်ကောင်စီပညာရေးဌာနကကြေညာခဲ့ပါတယ်။စစ်တပ်အာဏာမသိခင်ကဆိုရင်တက္ကသိုလ်ဝန်တန်းကိုဖြေဆိုသူပေါင်းက 9,000 နီးပါးအထိရှိပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာတစ်နှစ်ထက်တစ်နှစ်ဆုတ်ယုတ်လာတာအခုဆိုရင်ကျောင်းနေအရွယ်ကလေးငယ်တွေကိုပါတက်ရောက်ထိခိုက်မှုတွေဖြစ်လာပါတယ်။မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုဟာအခုအချိန်ဒီဟာအဆိုးဝါးဆုံးမကြုံစဘူးအနေထားရောက်ရှိနေကြောင်းကမ္ဘာ့ဘဏ်ကဒီလဂျွန်21ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။တိုင်းပြည်လူဦးရေရဲ့သုံးပုံတစ်ပုံဟာဆင်းရဲတွင်ထဲမှာရောက်ရှိနေပြီလို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အထက်စီးပွားရေးဟာစိုက်ပျိုးရေးဖြစ်ပေမဲ့ကျေးလက်ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေဆုတ်ယုတ်ကုန်တဲ့အတွေ့တောင်သူလယ်သမားတွေလေယာလုပ်သားတွေဟာကိုယ်တိုင်ဇာတိရက်ရွာကိုစွန့်ခွာပြီးပြည်တွင်းကတခြားဒေသတွေကိုတွားရောက်အလုပ်လုပ်နိုင်ကြရပါတယ်။ ဒီလဂျွန်၂၁ရက်နေ့ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ကထုတ်ပြန်လိုက်တဲ့ Global Trend အစီရင်ခံမှာဆိုရင်မြန်မာနိုင်ငံမှာမနှစ်2023အတွင်းပြည်တွင်းအိုးအိမ်ရွှေပြောင်းသူပေါင်း 1.3 သန်းရှိတယ်လို့ဖော်ပြထားပါတယ်စစ်ဘေးဒဏ်ကြောင့်ဖြစ်ဖြစ်စီးပွားရေးကြောင့်ဖြစ်ဖြစ်မိဘတွေနဲ့အတူမူလာတန်းကလေးအပါအဝင်သူတို့ရဲ့သားသမီးကြောင့်နေအရွယ်ကလေးတွေကိုတဘာတည်းခေါ်သွားကြရပါတယ်ဒါဟာပြည်တွင်းပြောင်းရွှေ့မှုကိုဖော်ပြတာဖြစ်ပြီးပြည်ပကိုအထူးသဖြင့်ထိုင်းအပါအဝင်အိမ်နီးချင်းနိုင်ငံတွေကိုတရားမဝင်ထွက်ခွာသွားရောက်အလုလုကင်နေကြတာတွေကလည်းဒုနယ်ဒေဖြစ်ပါတယ်အဲ့ဒီလိုအခြေအနေတွေကကျောင်းနေအရွယ်ကလေးငယ်တွေကျောင်းမတက်နိုင်ခြင်းအဓိကအချက်ထဲမှာပါဝင်ပါတယ်ခင်ဗျာ
ကျေးလက်ဒေတာပညာရေးကိုထိခိုက်လာတဲ့ကုန်စည်နှုန်းကြောင်းမြေကြီးဩဇာအစီအစဉ်မှာကုခင်မောင်စိုးမင်းကစူးစီးတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာစစ်တပ်အာဏာသိမ်းတာဟာဆိုရင်2024ခုနှစ်ဖေဖော်ဝါရီလ1ရက်နေ့က3နှစ်တင်းပြေခဲ့ပြီးဖြစ်သလိုဖေဖော်ဝါရီလ25ရက်နေ့ကလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲနေတာဟာ2နှစ်တင်းပြေခဲ့ပြီးဖြစ်ပါတယ်ဒီလိုနှစ်တွေကြာလာပေမဲ့မပြီးဆုံးသေးတဲ့စစ်ပွဲတွေနဲ့ယူကရိန်းနဲ့မြန်မာတို့ရဲ့အခြေအနေအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
2024ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာစစ်တပ်အာဏာသိမ်းတာဟာ3နှစ်ပြည့်ခဲ့ပြီဖြစ်သလိုဖေဖော်ဝါရီလ25ရက်နေ့မှာလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲခဲ့တာဟာ2နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်ဒီလိုနှစ်တွေကျော်လာခဲ့ပေမဲ့မြန်မာအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအစိုးရတွေရဲ့တိုက်ပွဲတွေဟာညှော့ချမသွားသလိုရုရှားကိုတိုက်ထုတ်နေတဲ့ယူကရိန်းစစ်ပွဲကလည်းကြာလည်အချိန်ကိုမြင့်တက်လာနေစေပဲဖြစ်ပါတယ်ယူကရိန်းမှာဖြစ်နေတဲ့ရုရှားကျူးကျော်စစ်နဲ့မြန်မာပြည်သူစစ်အပေါ်ရှစ်ဆက်ဖြစ်လာနိုင်မဲ့အခြေအနေအပြောင်းလဲတွေအကြောင်းကိုမီစီမသတင်းခန်းစီမံခန့်ခွဲမှုအဒီတာဖြစ်တဲ့ဥဆိုင်ဝင်းနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်စီစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
။ယူကရိန်းကိုရုရှားယူကရိန်းကိုကျူးကျော်တော့ကမြန်မာမှာအကြုံဝင်းမင်းအောင်လာရအာနာသိမ့်မှုကြိုတင်ကြံစီတဲ့အခါမှာမြန်မာနဲ့တွားတူတယ်။ရုရှားယူကရိန်းကိုနှစ်ရက်ထဲနဲ့အပြီးသိမ့်နိုင်လောက်မယ်လို့ပူတင်ကမှန်းခဲ့တယ်။အလားတူပဲအကြုံဝင်းမင်းအောင်လာကမြန်မာပြည်အာနာသိမ့်တာလာပိုင်းလေးအတွင်းမှာပဲအလုံးပြီးသွားမယ်ငြိမ်းချမ်းသွားမယ်သူရဲ့အာဏာသိမ်းမှုအောင်မြင်သွားမယ်လို့အဲ့လိုမျိုးဟိုမြင်ခဲ့ကြတာရှော့တွက်ခဲ့ကြတာနှစ်ခုစလုံးကဒါကလည်းဒီဥရောပနိုင်ငံတွေဘက်ကသူတို့ရဲ့ထောက်လှမ်းရေးနိုင်ငံတွေဘက်ကတော့မှယူကရိန်းမှာရုရှားကနေပြီးတော့အလွယ်တကူပဲတိမ့်နိုင်နိုင်မယ်လို့ဟိုမှန်းခဲ့ကြတာအဆက်စ်လုပ်ခဲ့ကြတာရှိတာပေါ့နော်အဲ့ဒါကဒါပေမဲ့ကျူကျော်စစ်ကိုတွန်းလှန်မယ်ဆိုတော့ဇလန်စကီရဲ့ဆုံးဖြတ်ချက်ကအပြောင်းလဲဖြစ်သွားစေတယ်။ဒါပေမဲ့ဒီဟိုစစ်ရဲ့သဘောပေါ့။ရုရှားနေပြီးတော့ကျူကျော်တဲ့စစ် offensive ကိုယူကရိန်းကတွန်းလှန်နိုင်တယ်။အဲကီယက်ကနေပြီးကီယက်ကိုဟိုဥတီတဲ့စစ်ကနေပြီးတော့နောက်ကိုဆုတ်ဆုတ်ဟိုဟာရုရှားတပ်တွေကရုတ်ရုတ်ဆုတ်သွားတာနောက်ဆုံးဒီရုရှားနယ်စပ်ပက်မှာနယ်မြေတွေတိမ့်ဖို့ပဲစ조사ရတော့တဲ့အနေအထားဖြစ်တယ်။အဲ့လိုနဲ့ယူကရိန်းကတံပြန်ထိုးစစ်ဆင်ဖို့ရိုးစစ်ဆင်တာပေါ့လေ။လောက်ခဲ့တယ်။ဒါပေမဲ့တံပြန်ထိုးစစ်ဆင်တာမှာကြတော့ယူကရိန်းမှာရှိတဲ့လက်နက် fire power ကဒီရုရှားကိုမရှင်းလာတော့ဘူးထိုးစစ်ခဲ့တဲ့ဘောတရားအရာသူက fire power ပို့လို့တယ်နောက်ပြီးတော့ city အရေးအတွက်တွေပို့လို့တယ်เนาะအမျိုးဆုံးပေါ့သူကိုယ့်ဘက်ကအင်အားတွေကြီးမှာယူကရိန်းရဲ့အာဏာချက်ကသူ့မှာခင်မီလေတပ်မရှိခဲ့ဘူးအဲ့ဒီခါကျတော့သူတို့ထိုးစစ်စင်တာမှာအများကြီးအကန့်အသတ်တွေဖြစ်သွားတယ်နောက်ဆုံးထိုးစစ်စင်တာကကြတော့ယူကရိန်းကရှုံးနေတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့အခုကတော့ပြန်ပြီးတော့ဒုတိယအကြိမ်defense လုတ်ဖို့ကဟိုကခုခံစစ်လုတ်ဖို့အတွက်ကိုသူကစ조사နေရရုရှားကပြန်ပြီးတော့ပြင်လာတာကသူအင်အားတွေစုပြီးတော့နောက်တပ်ထိုးစစ်အသစ်ကြီးဒါပေမဲ့အဲဒီထိုးစစ်အသစ်ကြီးကရုရှားဟိုယူကရိန်းကိုတည်တာမကတော့ဘယ်နဲ့တခြားသောရုရှားနယ်စပ်မှာရှိတဲ့အဲဥရောပနိုင်ငံလေးတွေကိုပါချိန်ချောက်လာတဲ့အခါဖြစ်တော့ဒီနိုင်ငံတွေကနေတိုးအဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်နေတိုးနဲ့ထိတ်တိုက်ရင်ဆိုင်ရမယ့်အနေအထားဖြစ်လာတယ် နော်ဒါကတိုးတော်လည်းပဲအဲတစ်ဖက်မှာဗာဖြစ်လဲဆိုတော့ယူကရိန်းရဲ့အဲစစ်လက်နက်တွေကိုအဓိကကြောထောက်နောက်ခံပေးထားတဲ့စစ်လက်နက်တွေအဲအတွက်ကိုပေးထားတဲ့အမေရိကမှာလည်းသူ့ရဲ့ပြည်တွင်းနိုင်ငံရေးကအာတက်ရောက်မှုရှိနေတယ်ပြည်တွင်းနိုင်ငံရေးမှာဒီယူကရိန်းကိုစစ်လက်နက်ထောက်ပံ့မှုအတွက်ကိုအဓိကဒီမိုကရက်ဒီဘိုင်ဒန်အစိုးရပေါ့နော်ဂျိုးဘိုင်ဒန်အစိုးရအနေနဲ့ဒါပေမဲ့အဲယူကပွဲမှာဘသူတွေတက်လာမယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့အပြောင်းလဲဖြစ်နိုင်တယ်အခုမှာဟိုဘက်ကွန်ကရက်မှာဟိုဒီဆီလက်နဲ့ထောက်ပံ့မှုဟိုယူကရိန်းဟိုဟိုကိုအလူမွေတွေဒီကအကန့်အသတ်ခံနေရတဲ့အနေအထားဖြစ်တဲ့အခါယူကရိန်းကအကြီးကျယ်အကြက်တွေကြုံပါတယ်အဲဒါပေမဲ့တစ်ချိန်တည်းမှာပဲအဲ့ဒါတွေကြောင့်မကပဲ ਨੇ အဲအစ္စရေးအဟာမတ်ကိစ္စပေါ်လာတဲ့အတွက်အဲကဘာနိုင်ငံရေးရဲ့ပဟုချက်ကအဲ့ဒီဘက်ကိုပြောင်းထွက်သွားတယ်ယူကရိန်းကတော့မှအာဟိုမိမ့်မိမ့်ဟိုပါပေါ့ဒုတိယအဆင့်ဖြစ်သွားတယ်အဲ့လိုဒီအနေထားမှာမြန်မာပြည်ရဲ့အနေထားကတော့အဝေးဆုံးပေါ့နော်မြန်မာပြည်ဘာလို့တော့ယူကရိန်းလိုဟာမျိုးကဥရောပအာယူကရိန်းပြိုသွားလို့ရှိရင်တခြားသောနိုင်ငံတွေဟိုပါအာရုရှားကဆက်ပြီးတော့ဟိုတင်းလာနိုင်တယ်အဲ့ဒါဆိုရင်ဒီ democracy နဲ့လူခွင့်ရေးတွေအတွက်ဟို liberal war ပေါ့လေအဲ့ဒီနိုင်ငံတွေဘက်ကအင်အားပြိုလဲသွားလို့ရှိရင်အမေရိကကိုပါချိန်ချောင်းမှုတွေဖြစ်လာတော့သူကဒီနိုင်ငံရေးမှာဒါကိုသူ city ဟို trap လို့ခေါ်တာပေါ့နော်အဲ့ဒါပါလဲဆိုတော့အမေရိကရဲ့အင်အားကချီအိုဟို super power ဟိုဒီတခုတည်းသောဟိုဘဟုပါဝါကယော့နေလာတဲ့လို့မြင်လာတဲ့အချိန်မှာတခြားသောပါဝါတွေကနေပြီးတော့ရှင်ပြိုင်မှုအတွက်အဲလှုပ်လာကြတာပေါ့အဲ့တော့ capacity ဖြစ်လာနိုင်လားဆိုတော့အခုလဲအဲပြောရလို့ရှိရင်တော့ဟိုမတူတော့မတူတာကဟိုတုန်းကအတော့ဒုတိယ capacity တို့ဘာလို့ကနိုင်ငံဆိုဟိုဟို50ကနေပြီးတော့တွဲပြီးတော့တိုက်တာအခုလဲတိုက်တော့တိုက်နေတာပဲဒါပေမဲ့အဲ့လောက်အရေးအတွက်များတာမဟုတ်ဘူး capacity အဲလောက်အဆင့်မဟုတ်ပေမဲ့လည်းအဲဆက်ဟိုစစ်တရတော့ဖြစ်နေတာပါပဲเนาะအခုဆိုဟိုဟိုဟိုအီရန်ပတ်သက်တဲ့အတွက်အဲဟိုဟိုမှာအာဖရိကမှာဟာလဲစစ်ဖြစ်နေတယ်အမေရိကအဲ့ဒီဘက်မှာတွားပြီးတော့တိုက်နေရတာရှိတယ်မီဒယ်အီးစ်မှာဖြစ်တယ်ဟာဥရောပမှာဖြစ်တယ်အဲ့လိုမျိုးတွေတော့ဖြစ်နေတာပေါ့စစ်ရဲ့ကျေပြန့်လာနိုင်လားဆိုတော့ကျေပြန့်လာနိုင်တဲ့အနေအထားရှိတယ်လို့တော့ပြောလို့ရပါတယ်ဗျာ
ယူကရိန်းစစ်ပွဲနဲ့မြန်မာပြည်ထောင်စုတို့ရဲ့အခြေအနေတွေပေါ်တုံ့တက်ချက်တွေပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလဲဘလူတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်ကိုတော့ဟောင်းစားကတင်ဆက်ပေးခဲ့တာပါရှင်အခုတော့အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်မှအစီအစဉ်အလှည့်ပါအမေရိကန်သမ္မတကိုယ်စားလှယ်လောင်းနှစ်ယောက်ဒီသတင်းပတ်ရဲ့ဂျွန်လ29ရက်နေ့ကျရင်စကားစစ်ထိုးကြမှာပါRepublican သမ္မတကိုယ်စားလှယ်လောင်း Donald Trump ဟာနှုတ်ပိတ်ခငွေပေးမှုနဲ့အမှုရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာရွှေပြောင်းဝင်ရောက်သူတွေအရေးလို့အမေရိကန်ပြည်ထောင်စုအတွက်အရေးကြီးတဲ့မူဝါဒရေးရာတွေနဲ့ပတ်သက်ပြီးတော့စကားစစ်ထိုးကြမှာဖြစ်ပါတယ် VOA သတင်းတော် Veronica Beltares ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါရှင်
ဇွန်လ29ရက်နေ့မှာကျင်းပမယ့်ပထမအကြိမ်သမ္မတကိုယ်စားလှယ်လောင်းစကားစစ်တိုးပွဲမှာဒီမိုကရက်သမ္မတဂျိုးဘိုက်ဒန်အနေနဲ့ Republican သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရန့်ရဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်မှတ်ထားပြောဆိုမလားဆိုတာကို American တွေစိတ်ဝင်စားစောင့်ကြည့်ဖို့အစဉ်သစ်ဖြစ်နေပါပြီ
But it's not just to call Donald Trump.
ဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးပြစ်မှုကျူးလွန်ထားသူရာဇဝတ်သားအဖြစ်နဲ့တွေမဟုတ်ဘဲသူ့ရဲ့အမူအကျင့်အကျင့်ဇာရိုက်တာဒါရီလည်းပြောစရာအများကြီးပါလူမွေးစရင်6ချိန်တောင်ရှောက်ထားခဲ့ဘူးတာဆိုတော့သူဟာစီမံခန့်ခွဲမှုညံဖြင်းတဲ့လုပ်ငန်းရှင်တယောက်သာမကပဲဘဝရည်တည်ရေးအတွက်သူ့အလုပ်ကိုဝင်လုပ်နေရတဲ့အောက်ခြေလူတန်းစားတွေရဲ့ဘဝကိုလည်းခြာနင်းသူပါ
ဒေါ်နယ်ထရန့်ကတော့သူဟာအပြစ်မရှိတာကြောင့်အယူခံဝင်သွားမယ်လို့တုံ့ပြန်ထားပါတယ်စကားစစ်ထိုးပွဲအတွက်ဂျိုးဘိုက်ဒန်ကအကြံပေးတွေနဲ့ဆွေးနွေးတိုင်ပင်နေချိန်မှာထရန့်ကတော့မဲဆွယ်စည်းရုံးဖို့ဝါရှင်တန်နဲ့ဖီလာဒဲဖီးယားကိုသွားခဲ့ပါတယ်စကားစစ်ထိုးပွဲအတွက်အဆင်သင့်ဖြစ်နေကြောင်းလဲထရမ့်ကပြောဆိုသလိုဂျိုးဘိုင်ဒန်နဲ့စကားစစ်ထိုးပွဲအတွင်းဘလို့ပြုမှုပြောဆိုနေထိုင်သင့်တယ်လဲဆိုပြီးသူ့ရဲ့အမာခံထောက်ခံသူတွေကိုမေးပါတယ
် Should I be tough and nasty and just say you know
ခင်ဗျာခင်ဗျာပြောရမလားဒါမှမဟုတ်ဒီမိုင်းမှာအဆိုးအဝါဆုံးသမဒါလို့ပြောရမလားဒါမှမဟုတ်ခေါင်းခေါင်းပေါ်ပေါ်နဲ့သူ့ကိုစကားပြောခွင့်ပေးရမလား
Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့အလားလာမရတဲ့ Trump ကရွှေပြောင်းဝင်ရောက်သူအရေးသူ့ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့ထောက်ခံသူတွေနဲ့စနေနေ့ကတွေ့ဆုံရမှာအခုလိုပြောပါတယ်
And on day 1 we will begin
သဘာဝဆက်ဖြစ်တဲ့ရက်မှာပဲတရားမဝင်နေထိုင်သူတွေကိုသူတို့နေရာပြန်ပို့မှာပါအမေရိကမှာတမိုင်းပြောင်းကိုအလုံးရင်းနဲ့ပြန်ပို့မှာပါတခြားရွေးစရာမရှိပါဘူ
းလွန်ခဲ့တဲ့သတင်းပတ်အတွင်းသမ္မတဘိုက်ဒန်ကအမေရိကန်ပြည်ထောင်စုမှာကိုလွန်ကွင်းနဲ့ပတ်သက်တဲ့စီးမျဉ်းတချို့ကိုပြန်လည်ရုပ်သိမ်းပြင်ဆင်ပါတယ်ဒါအပြင်အမေရိကန်နိုင်ငံသားတွေနဲ့အိမ်ထောင်ချထားသူတရားမဝင်နေထိုင်ခဲ့သူတွေအနေနဲ့နိုင်ငံသားဖြစ်လာနိုင်မဲ့လမ်းလဲဖွင့်ပေးခဲ့ပါတယ်
The border is in trouble and
it has 20-30 လောက်ကစပြီးနေဆက်အရေးအခက်ကြုံနေရတာပါဂျိုးဘိုင်ဒန်သမ္မတဆဖြစ်တဲ့နေ့မှာပဲလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့အဆိုပြုချက်တွေကိုကွန်ဂရက်ကိုပို့ပါတယ်ဒါပေမဲ့သူတို့ကဘာမှဆက်မလုပ်ပါဘူ
းဇွန်လ28ရက်နေ့မှာကျင်းပမယ့်သမ္မတကိုယ်စားလှယ်လောင်းတွေရဲ့ပထမကြိမ်စကားဆွေးထုတ်ပွဲမှာတရားမဝင်ရွှေပြောင်းဝင်ရောက်သူတွေအရေးအပြင်တခြားမိကွန်းတော်တော်များများလဲ CNN သတင်းတင်ဆက်သူတွေကပြီးတော့မှာပါခင်ဗျာ
သမရလောင်းစကားစစ်တို့ပဲဆွေးနွေးမဲ့အကြောင်းအမေရိကန်နိုင်ငံရေးအကြောင်းတင်ဆက်မှအစီအစဉ်မှာကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လခီးသွားအစီအစဉ်အလှည့်ရောက်ပါပြီဘော့စနီးယားစစ်ပွဲနောက်ပိုင်းရိုးရွေးပျက်စီးပြီးတော့ပျောက်ပျက်လူဖြစ်ခဲ့တဲ့ရွာတရွာကိုတဘာဝအလေးပေးခရီးသွားရွာဖြစ်အောင်ပြောင်းလဲထားပါတယ်။ဇာတင်ကျောင်းတောင်မရှိတော့အောင်မြို့ခံတွေမနေကြတော့တဲ့ရွာမှာခရီးသွားတွေနဲ့ပြန်လဲစီကားနေကြတာမို့မဆုမြတ်မုံနဲ့အတူကမ္ဘာတလွှာခရီးသွားအစီအစဉ်ကနေတွားလဲကြရအောင်ပါရှင်။
ဘောကန်ကျွန်းဆွယ်အနောက်ပိုင်းမှာတည်ရှိတဲ့ဘော့စနီးယား and ဟာဇီဂိုဗီနာနိုင်ငံအနောက်ပိုင်းကပက်စကာဆိုတဲ့ရွာဟာတချိန်ကရိုရွင်းပျက်စီးပျောက်ကွယ်လူဖြစ်ခဲ့တဲ့ရွာတရွာဖြစ်ပါတယ်။1980ပြည့်နှစ်ပိုင်းတွေကရွာမှာနေသူတွေဟာအလောက်ကင်ပုံမကောင်းမွန်တဲ့နေရာတွေကိုပြောင်းရွှေ့သွားခဲ့ကြသလို1992ခုနှစ်ကနေ1995ခုနှစ်အထိလူမျိုးရေးအခြေခံနဲ့ဘော့စနီးယားစစ်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာလည်းရွာကိုပြန်လာသူမရှိသလောက်နည်းတာကြောင့်တရွာလုံးအိုဟောင်းပျက်စီးနေခဲ့ပါတယ်။အခုထိလည်းပက်စကာရွာမှာနေထိုင်သူ100လောက်သာရှိပါတယ်။ရွာထဲမှာအရင်တုန်းကမူလာရန်ကျောင်းနှစ်ကျောင်းရှိခဲ့ပေမဲ့ကျောင်းတက်မဲ့ကျောင်းသားတွေမရှိတော့ဘဲလှစ်လျူရှုခံထားရတာကြောင့်ပျို့ပြက်လူအခြေအနေအထိဖြစ်ခဲ့ပါတယ်။ဒါပေမဲ့အေဂျင့်နဲ့သဘာဝပတ်ဝန်းကျင်နေရာတွေရှိတဲ့ပက်စကာရွာကို Greenways ဆိုတဲ့ NGO အဖွဲ့တစ်ခုကခီးသွားတွေလာလည်ခြင်းနဲ့ရွာဖြစ်အောင်လို့2014ခုနှစ်မှာစတင်ပြောင်းလဲခဲ့ပါတယ်။
E tu smo rekli da bi bio dobro da napravimo
ywa ji ga chauk kat ni be me ani win jin go la le tu ri shi ni da mo di ywa ma et the ri atwet thauk ku phit me ejo center myo lout tin ne lo ywa taji ri go chanaw ga ajan pi pyo ke ba de et the ri lo ya ma chat let twi pe nai me niya myo chanaw ro lout pe nai ma de di pat win jin go le po to tet la aw lo ra mhan da mya lout pe nai ne lo pyo pi do sa ke da phit ba de
ရှိရှိခံဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေရည်ရွယ်ပြီးတော့သူနဲ့အတူသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကျွမ်းကျင်သူတွေသုတေသီတွေစွန့်ဦးတီထွင်သူတွေပေါင်းပြီးတော့ Greenways အဖွဲ့ကိုတည်ထောင်ထားကြတာပါသဘာဝရှုခင်းအလှတွေပတ်လည်ဝိုင်းနေတဲ့ Packs ကယွာကိုသဘာဝအလေးပေးရေရှည်ခံခီးသွွားနေရာတစ်ခုဖြစ်အောင်သူတို့ကရည်ရွယ်ပြောင်းလဲခဲ့ကြပါတယ်အခုလိုဖြစ်မလာခင်ယွာအခြေအနေကတိတ်ကိုစိတ်ဒက်ကြစရာဖြစ်တယ်လို့ယွာကန်ကြီးတယောက်က AP သတင်းဌာနကိုအခုလိုပြောပြပါတယ
် Postie uno rata nesretnok stari suizmrol mladi nekusevra
Bosnia se boeji ပြီးသွားတဲ့တဲကကျွန်တော်တို့ယွာလဲ6ကအသက်မဲ့သလိုဖြစ်သွားခဲ့တာပါလူငယ်တချို့ယွာပြန်လာကြပေမဲ့အများစုပြန်မလာကြတော့ပါဘူးရွာကြီးကအင်မတန်ကြေကွဲစရာကောင်းလောက်အောင်ငိုခြင်းစရာနေရာကြီးဖြစ်ခဲ့ပါတယ်
။အဲ့လိုမျိုးရိုရွင်းပြက်စီးပြီးတော့ခြောက်ကပ်နေတဲ့ရွာကအကြောင်းတစ်ခုကိုခီးသွွားတဲ့အတွက်အလန်ညွန်စင်တာအနေနဲ့စားလုပ်ခဲ့ရာကနေတဖြည်းဖြည်းများလာတဲ့ဧည့်သည်တွေကြောင့်နောက်ပိုင်းညအိတ်တဲခိုနိုင်တဲ့နေရာအဖြစ်နဲ့အသွင်ပြောင်းနိုင်ခဲ့ပါတယ်။အစပိုင်းတုန်းကပြည်ရင်းပြည်ပအလူရှင်တွေရဲ့အလူငွေတွေနဲ့အကြောင်းကိုပြင်ဆင်ခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာတော့ခီးသွွားတွေစီကဝင်ငွေနဲ့လဲပတ်လာနိုင်ကြပါတယ
်။ဘတ်စမတူချေကွန်မန်တာဆောမစ်စင်တာဝေဒီနီနာချင်
ဒီဝါကြီးပြန်ပြီးလှုပ်ရှားတက်ဝင်လာအောင်ဗိုလ်ရိုလှုပ်ပေးခဲ့တာဆိုပြီးမနေ့ကပဲကျွန်တော်တို့ပြောဖြစ်ကြပါသေးတယ်ကျွန်တော်တို့လိုလာလေတဲ့ဧည့်သည်တွေရောဒေသခံတွေအပေါ်မှာရောတက်ရောက်မှုရှိပါတယ်ဘော့စနီးယားဟာဇီဂိုဗီနာမှာရွာတစ်ခုပျောက်ပြတ်မသွားအောင်ဒီနည်းနဲ့ပဲလုပ်နိုင်မယ်ထင်ပါတယ်
ဘော့စနီးယား၏ဟာဇီဂိုဗီနာနိုင်ငံ၏အသက်သွေးကြောတစ်ခုလို့တင်စားကြတဲ့ဆန္ဒမျက်နှာမှာတည်ရှိသလိုတခြားတောင်ကြားမြစ်တွေသဘာဝရှုခင်းတွေနားမှာရှိတဲ့ရွာဖြစ်တာမို့အခုဆိုရင်ပက်စကာရွာကိုလာကြသူတစ်နှစ်ကိုတသောင်းကနေတသောင်းခွဲအထိရှိတယ်လို့ခီးသွားအလန်းညွန်စင်တာကပြောပါတယ်ကလေးငယ်တွေအော်ဟစ်ပျော်ရွှင်နေတဲ့အတန်တွေအဲ့တဲ့တွေသွားလိုက်လာလိုက်နဲ့ရွာကြီးကပြန်ပြီးတော့စီကအသက်ဝင်နေတဲ့အပေါ်မှာရွာကန်တွေလည်းအတော်လေးဝမ်းသာနေကြပါတယ
် Preporajan no selo ojivelo selo
ခုတော့ကျွန်တော်တို့ရွာကြီးပြန်ပြီးလှုပ်ရှားအသက်ဝင်နေပါပြီအရင်ကဒီဘက်လာသူနဲနဲသွားခဲ့ပေမဲ့အခုတော့ဧည့်သည်တွေလာနေကြပါပြီစာနာမြစ်ပတ်သွားရင်ရွာတွေကဖျက်သွားတာမို့သူတို့သိကျင်တာကိုကျွန်တော်တို့ကိုမေးကြပါတယ်အခုတော့အရင်လို၆ကက်ကက်ကြီးဖြစ်မနေတော့ပါဘူး
ခြေချင်းတောင်တက်သူတွေစပိန်စီးသူတွေညအိတ်စတဲ့ချကမ်ပိန်းလုပ်သူတွေကြောက်တောင်တဲ့အားကစားဝါသနာပါသူတွေတိတ်ကိုသဘောကျတဲ့နေရာမှို့တစ်နှစ်တခြားပို့ပြီးတော့လာလေသူတွေများလာနေပါတယ်အခုဆိုရင်ဧည့်သည်တွေတဲခွန်နိုင်ဖို့အတွက်သစ်လုံးအိမ်တွေပါစောက်ထားရပါတယ်အရင်ကဒီရွာမှာနေခဲ့သူတွေကလည်းဒီရွာကိုအပန်းဖြေဖို့ပြန်လာနေကြပါတယ်ခီးသွားဧည့်သည်တွေကြောင့်ဒေသခံတွေကိုဝင်ဝင်ရစေတဲ့အပြင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကိုလည်းပံ့ပိုးပေးရရောက်နေပါတယ
် Indirect no dakajim smo utcali na to da ljudi koji su otišli
loge re ane 30 40 50 lauk ga di ywa ma ni twa ga ja de tu ri apo le tani ta phong swe saung pi nai ga de lo tin ma de tru di niya ko pyan la chin aw de ma la pi do yin ni myauk na mu ri lo chin la aw swe saung nai ga de lo tin ma de aku a chain di ywa re ma pyan saok ga de ain a long 80 lauk shi twa ba bi
pas ka ywa ma ni thain twa ja tu ri a le pyan la ni ja da ga ni ta chain ja yin ပြန်လဲအခြေချလာတဲ့အခြေဖြစ်လာမယ်လို့ရွာသူရွာသားတွေကမျှော်လင့်နေကြပါတယ်
။ Neka pocet na osnova da ti koi sudavre
ဒီမှာနေသွားခဲ့ဘူးတဲ့သူတွေကသူတို့သားသမီးတွေမြင်းမြစ်တွေကိုခေါ်လာကြပြီးဒီနေရာကသူတို့အဖေအမေအဖိုးဖွားတွေဘွေးဖွားခဲ့တဲ့နေရာနေခဲ့တဲ့နေရာဖြစ်တယ်လို့ခေါ်လာပြတာကအရေးကြီးတဲ့အစားလို့ထင်ပါတယ်
။တချိန်ကပျို့ပြက်ပျောက်ွယ်လူဖြစ်ခဲ့တဲ့ရွာကိုအခုတော့လာလည်နေကြတဲ့ဧည့်သည်တွေများလာနေတာနဲ့အတူဧည့်သည်တွေအနေနဲ့ရွာရဲကအိမ်တွေမှာမိသားစုတွေလိုနေထိုင်တဲခိုစားတောက်နိုင်ဖို့အတွက် Greenways ကစီစဉ်ပေးထားပါတယ်။တဘာဝကိုအလေးပေးပြီးရေရှည်ခန့်ခီးသွွားလုပ်ငန်းမျိုးတွေကိုဆက်လက်ထိန်းသိမ်းထားဖို့ဒီဘက်ကိုလာကြတဲ့ဧည့်သည်အများစုကလည်းလိုလားကြပါတယ်
။ Svakako želimo da sačuvamo ovo
ကျွန်တော်တို့အနေနဲ့အခုမြင်နေရတဲ့တဘာဝအလှတွေပျောက်ပြက်မသွားအောင်ထိန်းသိမ်းထားကြပါတယ်။လူတွေအများကြီးအခြေချလာအောင်အရန်ကရောကြီးလှုပ်တာမျိုးထက်ပတ်ဝန်းကျင်ကိုလည်းမထိခိုက်အောင်တဘာဝကိုမြန်နိုးလို့လာလေကြသူတွေလည်းတဘာဝအလှတွေခံစားနိုင်အောင်ခက်ဖြည်းဖြည်းမျိုးပြတိဆောက်တာမျိုးပဲလုပ်စီကျင်ပါတယ
်ဘော့စနီးယား၏ဟာဇီဂိုဗီနာနိုင်ငံအနောက်ပိုင်းမှာရှိတဲ့ပက်စကာယွာဟာတစ်ချိန်လုံးကကြာဆင်းနေတဲ့စီးပွားရေးဒဏ်စစ်ပွဲဒဏ်တွေကြောင့်အင်မတန်ယိုယွင်းပျက်စီးပြီးတော့အဆွန်ပြစ်ခံယွာတစ်ခုလိုဖြစ်ခဲ့တာပါဒါပေမဲ့ရေရှည်ခန့်ဖွံ့ဖြိုးတိုးတက်ရေးနဲ့တဘာဝကိုအဓိကထားတဲ့ခီးသွွားလုပ်ငန်းတွေကြောင့်ပြည်ရင်းပြည်ပခီးသွွားဧည့်သည်တွေလာရောက်တဲခိုစရာရွာတစ်ခုဖြစ်နေပါပြီ။ဒီရွာကိုအသွင်ပြောင်းလဲခဲ့တဲ့ Greenways အဖွဲ့ကလည်းရွာပတ်လည်မိုင်30အကွာလောက်အထိကိုတဘာဝပတ်ဝန်းကျင်ကိုတန်ဖိုးထားတဲ့ခီးသွွားတွေအတွက်တဘာဝအခြေခံအပန်းဖြေအနားယူနိုင်တဲ့ဆွဲဆောင်မှုတွေတိုးချဲ့လုပ်သွားဖို့ရည်ရွယ်ထားကြပါတယ်ရှင်။ကျွန်မစုမြတ်မော်ပ
ါ။ပြန်လဲအသက်ဝင်လာတဲ့ဘော့စနီးယားရွာလေးအကြောင်းကိုကဘာတော်ရခီးသွားအစီအစဉ်မှာမတ်ဆုမြတ်မောင်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်လေးကဆက်ပြီးပြောပြပေးမှာပါရှင်။
ကာဇာမြောက်ပိုင်းမှာအစ္စရေးဘက်ကဒီကနေ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဟာမတ်စ်အဖွဲ့ရဲ့ကာတာအခြေစိုက်နိုင်ငံရေးဌာနအကြီးကဲအစ္စမေဟာနီယာမိသားစုဝင်10ဦးသေဆုံးခဲ့ရတယ်လို့ဒေသရင်းတာဝန်ရှိသူတွေနဲ့မိသားစုဝင်တွေကပြောပါတယ်။ကာဇာစစ်ပွဲအစောပိုင်းတုန်းကလည်းသူ့ရဲ့သား3ဦးသေဆုံးခဲ့ပါသေးတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရိုက်တန်ဘရင်းရဲ့မကြာသေးခင်ကတောက်ရောက်ခဲ့တဲ့ဗီယက်နမ်ခီးစဉ်အတွင်းမြန်မာစစ်တပ်ကတာဝန်ရှိသူတို့နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်ဆိုရင်ကြောင်းမြန်မာဒီမိုကရေစီလှုပ်ရှားနေတဲ့အရက်ဖက်အဖွဲ့အစည်းနှစ်ဒါဇင်ကျော်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုဒီကနေ့အိတ်ဖွင့်ပေးစာပေးပို့ထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကတော့ဒီလိုတွေ့ဆုံမှုနဲ့ပတ်သက်တဲ့ VOA ရဲ့မေးခွန်းကိုတော့ညင်းဆိုတာရောအတည်ပြုခဲ့တာပါမလုပ်ခဲ့ပါဘူး။ NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့တွေ့ဆုံစကားပြောခြင်းအပြင်မူဝါဒပြောင်းနေဆိုတဲ့သတင်းစကားဖြစ်သွားနိုင်တာကိုလည်းသတိထားသင့်တယ်လို့ VOA ကပြောပါတယ်။ ဇွန်လ20ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ WFP ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်တူလောင်ယုံဖောက်ထွင်းခံရပြီးတော့လူသားချင်းစာနာမှုအကူအညီထောက်ပံ့ပစ္စည်းတွေလူရခံခဲ့ရတယ်လို့မိရှူရာလည်းခံခဲ့ရတယ်လို့ဒီလူရကိုရှုတ်ချတဲ့အကြောင်း WFP ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်။တင်ရင်ချင်းကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါကြရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Helen Cordian နဲ့ Cornelius Dino တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုတော့အစီအစဉ် PPJ ည10:00နာရီကနေ 11:00 နာရီမှာလဲတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ပေးကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမလေးပါပါ
This program has come